ကျွန်တော်ခဏလောက်ဆူတောင်းရအောင်နော်ဖခင်ယေရှုတင်တယ်ပြင်ဆင်ပေးတဲ့အချိန်တိုင်းအတွက်ယေရှုတင်တယ်ဒါတို့ရဲ့တော်ခြင်းတက်ခြင်းတစ်ခုမှမရှိဘဲနဲ့ဘုရားရဲ့ယေရှုတသက်ကြောင့်ဒီနေ့ဒီနေရာမှာနှုတ်ကပတ်တော်ပြောရတဲ့အတွက်ကြောင့်ယေရှုတင်ပါတယ်ဒီနေ့ဒီနှုတ်ကပတ်တော်ကိုရောလက်မှာပဲအပ်တယ်ကိုရောအထဲမှာကိုရောဖြည့်ပေးထားတာကိုရောသင်ပေးထားတာကိုရောအထဲမှာစကားပြောထားတဲ့အရာအားလုံးကိုရောပဲပြန်ဆွဲထုတ်ပါကိုရောရဲ့ဝိညာဉ်တကူနဲ့ပဲဒီနေရာမှာအလုပ်လုပ်ပါကိုရောရဲ့အမှုရာပြီးစီးခြင်းနဲ့ကိုရောနှလုံးအလိုပြည့်စုံခြင်းပဲဖြစ်စေဖို့နှုတ်ကပတ်တော်နဲ့တကွာအသက်တာအလုံးစုံအံ့နံပါတယ်ယေရှုဖခင်နာမမှာဆုတောင်းတယ်ဖာအာမင်အဲ့ကျွန်တော်တို့အဲ့ဆိုလို့ရှိရင်နှုတ်ကပတ်တော်တခုကျွန်တော်တို့ပထမဆုံးကြည့်အောင်ရှင်ယောဟန်ဩဝါဒစာတတိယဆောင်နော်အခန်းကြီး1အငယ်1ပေါ့နော်ဒီကနှုတ်ကပတ်တော်လေးနဲ့ကျွန်တော်တို့အတူတကွာဆင်ခြင်မှုဖြစ်တယ်ရှင်ယောဟန်ဩဝါဒစာတတိယဆောင်အခန်းကြီး1အငယ်1မှာပါတဲ့နှုတ်ကပတ်တော်ကိုကျွန်တော်တို့ဒီနေ့အတူတကွာဆင်ခြင်မှာဖြစ်ပါတယ်လို့နော်ကျွန်တော်တို့တွေ့လို့ရှိရင်ကျွန်တော်တို့အတူတူဖတ်ကြည့်အောင်နော်အချင်းချစ်သူသင်၏စိတ်နှလုံးသည်ကောင်းစားတကဲ့သို့သင်သည်အရာရာ၌ကောင်းစားခြင်းနှင့်ကျမ်းမာခြင်းရှိမည်အကြောင်းငါဆုတောင်း၏ကျွန်တော်နှုတ်ကပတ်တော်ကျွန်တော်နောက်တစ်ခေါက်ပြန်ဖတ်ပေးခြင်းပါတယ်သင်၏စိတ်နှလုံးသည်ကောင်းစားတကဲ့သို့သင်သည်အရာရာ၌ကောင်းစားခြင်းနှင့်ကျမ်းမာခြင်းရှိမည်အကြောင်းငါဆုတောင်း၏ကျွန်တော်ဒီအရာလေးကနေဘာကိုဆင်ခြင်မိလဲဆိုတော့အရာရာ၌ကောင်းစားသောသူဆိုတဲ့အရာလေးကိုကျွန်တော်ဆင်ခြင်ဖြစ်တယ်ကျွန်တော်တို့အားလုံးကဘာပဲလှုပ်လှုပ်အောင်မြင်ခြင်းတဲ့သူကြီးပဲပဲကိုယ့်အသက်တာရဲ့ခန္ဓာတိုင်းခန္ဓာတိုင်းမှာကောင်းစားခြင်းကြွယ်ဝခြင်းเนาะဒီနေ့ကောင်းကောင်းနေရခြင်းစိတ်ချမ်းသာရခြင်းဒါကိုကျွန်တော်တို့လိုချင်တဲ့သူတွေကြီးပဲဖြစ်တယ်ကျွန်တော်အားလုံးဒီမှာရိုးရိုးသားသားပဲကျွန်တော်စဉ်းစားမယ်ဆိုရင်ဘာလုံးလုံးအောင်မြင်ခြင်းတဲ့သူတွေဖြစ်တယ်ဘာလုံးလုံးကောင်းစားခြင်းတဲ့သူတွေဖြစ်တယ်ပြီးတော့ကျွန်တော်တို့ကြမ်းမာခြင်းကျွန်တော်တို့လိုချင်တာဖြစ်တယ်ဒီနေ့နှုတ်ကပတ်တော်ကပြောနေတယ်သင်အရာရာမှာကောင်းစားဖို့အကြောင်းလည်းရှိတယ်သင်ကြမ်းမာခြင်းရဖို့အကြောင်းလည်းရှိတယ်ဒါပေမဲ့ဒီမှာ key point ကပဲအရာမှာပြောလဲဆိုတော့သင်စိတ်နှလုံးကောင်းစားရင်နဲ့သင်အရာရာမှာကောင်းစားမယ်တဲ့သင်စိတ်နှလုံးကောင်းစားလို့ရှိရင်သင်မှာကျမ်းမာခြင်းရှိမှာဖြစ်တယ်လို့ဒီနေ့နှုတ်ကပတ်တော်ကထောက်ပြနေတာဖြစ်တယ်။တော့ကျွန်တော်တို့နှုတ်ကပတ်တော်နဲ့ကျွန်တော်တို့ဒီအရာလေးကိုကျွန်တော်ဆင်ခြင်မယ်။ဒါပေမဲ့ဒီမတိုင်ခင်မှာကျွန်တော်ဘာလေးကိုဒီနှုတ်ကပတ်တော်ကျွန်တော်ပြင်ဆင်တဲ့အချိန်မှာဘာလေးကိုကျွန်တော်ဆင်ဘာလေးကိုခံစားရလဲဆိုတော့ကျွန်တော်နေတဲ့ Australia နိုင်ငံရဲ့သူကျမ်းမာတဲ့အကြောင်းကိုသူကပြောတာကိုကောင်းစားတဲ့အကြောင်းကိုပြောတာကိုအဲ့တော့လက်တွေ့ဖြစ်နေတာနဲ့ကျွန်တော်ဆင်ခြင်မိတယ်။ကျွန်တော်တို့ဒီမှာနေတဲ့ကျွန်တော်တို့နေတဲ့အတိုင်းပြီနော်အရန်ကိုတိုးတက်တဲ့အတိုင်းပြီဖြစ်တယ်အရန်ကိုကောင်းတဲ့အတိုင်းပြီဖြစ်တယ်အာဘာမှလိုလေသေးမရှိအောင်အစိုးရကပြင်ဆင်ထားပေးတဲ့နော်ကဏ္ဍတွေအများကြီးရှိတယ်တင်းရဲ့ကျန်းမာရေးအတွက် Medicare ရှိတယ်တင်းအလုံးမရှိလို့ရှင်တင်းအတွက် Center Link ရှိတယ်နော်ဒီနေ့တင်းအာဟိုတခုခုလိုတယ်ကွာဟိုနောက်ဆုံးပြောမယ်ကားတိုက်တယ်ဆိုလို့ရှင်တော့မှဟလာဒီမှာအာဟို ICWA ရှိတယ် Insurance Commission of Western Australia ရှိတယ်တင်းဘာမှပူစရာမလိုတော့အောင်လောကရဲ့စနစ်တွေကပြင်ဆင်ထားပေးတာဖြစ်တယ်ဒါမဲ့ကျွန်တော်ဘယ်အရာကိုသတိထားမိလဲဆိုတော့ကျွန်တော်အလုတ်ကဆရာဝန်ဖြစ်တဲ့အတွက်ကြောင့်ကျွန်တော်အလုတ်ပတ်ဝန်းကျင်မှာကျွန်တော်တွေ့ရတဲ့အရာဘယ်အရာကိုကျွန်တော်မြင်ရလဲဆိုတော့အခုဒီနောက်ဆုံး2018လောက်ရဲ့စရင်းစရာအရာ Australia နိုင်ငံမှာရှိတဲ့သူရဲ့15ရာခိုင်နှုန်းအသက်16နှစ်ကနေအသက်85နှစ်အတွင်းမှာရှိတဲ့လူအများစုရဲ့15ရာခိုင်နှုန်းကစိတ်ဓာတ်ကျတာစိတ်ဝမ်းနည်းတာနော်စိတ်မပျော်ဖြစ်တာဒီလိုနဲ့ပတ်သက်တဲ့ယောဂါတစ်ခုမှတစ်ခုရှိနေတယ်15ရာခိုင်နှုန်းတနည်းအားဖြင့်ပြောမယ်ဆိုလို့ရှိရင်လူဦးရေ 2.8 တန်းကဩစတြေးလျမှာရှိတဲ့သူတွေစိတ်မပျော်ဘူး20နှစ်ဩစတြေးလျမှာရှိတဲ့လူအားလုံးရဲ့26ရာခိုင်နှုန်း4ပုံတစ်ပုံတနည်းအားဖြင့်လူ5တန်းလောက်က anxiety နဲ့ပတ်သက်ပြီးတော့ struggle လုပ်နေရတယ်ကျွန်တော်နေတဲ့ပတ်ဝန်းကျင်မှာ anxiety နဲ့ပတ်သက်ပြီးတော့စိတ်ပူပန်ခြင်းနဲ့ပတ်သက်ပြီးတော့ struggle လုပ်နေရတာဖြစ်တယ်6.2ရာခိုင်နှုန်းเนาะတနည်းအားဖြင့်လူတော်များက depression ဒါက clinical depression ဖြစ်သွားပြီစိတ်မပျော်တာစိတ်ဓာတ်ကျတာမဟုတ်တကယ် clinically depressed ဖြစ်နေရတဲ့လူ Australia လူဦးရေအားလုံးရဲ့ 6.2% ရှိတယ်အဲ့တော့တကယ်ပတ်ဝန်းကျင်မှာကျွန်တော်တို့ကြည့်တဲ့အခါမှာအရာရာမှာကောင်းစားရတယ်ဆိုတာကတော်တော်ရှားတယ်ကျန်းမာရတယ်ဆိုတာကတော်တော်ရှားတယ်ဒီလိုပြီးပြည့်စုံတဲ့ time ပြီမှာအရာအားလုံးအစိုးရကထောက်ပံ့နေ material ဘိုင်းမှာပြည့်စုံနေတဲ့ဒီ time ပြီမှာတော့လူတွေမကောင်းစားကြဘူးလူတွေမကျန်းမာကြဘူးဒါကျွန်တော်စိတ်ကျမ်းမာရေးတစ်ခုကိုပဲကျွန်တော်ဒီရှုထောင့်ကနေပဲကျွန်တော်ခံစားရတဲ့ဟာလေးကျွန်တော်မြင်ရတဲ့ဟာလေးကျွန်တော်လေ့လာရတဲ့ဟာလေးကိုကျွန်တော်ထောက်ပြတာဖြစ်ဒါ statistic အရာပြောတာကျွန်တော်ရဲ့ personal experience ကကျွန်တော်နေတိုင်းလူနာတွေကိုကြည့်တဲ့အခါမှာလူနာရင်နဲ့နေတိုင်းကျွန်တော်စကားပြောရတဲ့အခါမှာကျွန်တော်အသက်အရွယ်ပေါင်းစုံနဲ့ကျွန်တော်တွေ့ရတယ်နော်ကျွန်တော်ကလေးနဲ့လည်းကျွန်တော်စကားပြောရတယ်လူလက်ပိုင်းနေနဲ့လည်းပြောရတယ်လူငယ်တွေနဲ့လည်းပြောရတယ်လူကြီးတွေနဲ့ပြောရတယ်တက်ကြီးတွေတွေနဲ့ကျွန်တော်စကားပြောရတယ်တကယ်လက်တွေ့ဘဝမှာခုနကတည်းကတော့ Australia တနိုင်ငံလုံးနဲ့ဆိုင်တဲ့ statistic ကို Beyond Blue လို့ခေါ်တဲ့နော်ဒီမှာ depression နဲ့ပတ်သက်တဲ့ website ကထုတ်ပြန်ထားတဲ့ statistic ကိုကျွန်တော်ခုနကပြောပြလိုက်တာဖြစ်တယ်။ဒါပေမဲ့တကယ် practically နေ့တိုင်း day to day မှာကျွန်တော်စေကမ်းမှာသွားတဲ့ခါမှာလည်းတကယ်လူတွေမပျော်ကြဘူး။လူတွေ လူတွေအရာရာမှာမကောင်းစားဘူးဆိုတော့ကျွန်တော်မြင်တွေ့ရတာဖြစ်ဒီမှာရှိတဲ့လူတွေအံ့ဩမယ်နော်လူကလေးလေးတွေက depression ဖြစ်တယ်ဆိုတော့တော်တော်အံ့ဩစရာကောင်းတယ်ဒီမှာကလေးတွေကဗာမြတ် depress ဖြစ်စရာအကြောင်းရှိလဲလို့ကျွန်တော်စဉ်းစားကောင်းစဉ်းစားမယ်ဒါပေမဲ့အသက်14နှစ်ဝန်းကျင်ပေါ့နော်14 15နှစ်ဝန်းကျင်ဩစတြေးလျမှာအဲ့လူတွေရဲ့ cause of death number 1 cause of death က suicide ဖြစ်တယ်အသက် adolescence အရွယ်လေးတွေသူတို့အရွယ်မှာဒီမှာတည်တဲ့တည်ဆုံးစေတဲ့အဓိကအကြောင်းရင်းပေါ့နော် suicide ကြောင့်တည်ကြတာအများဆုံးဖြစ်တယ်ပြီးရင် accident ကြောင့်တည်ကြတာဖြစ်တယ်ယောဂါကြောင့်တည်တာမဟုတ်ကျွန်တော်ဗမာပြည်မှာဆိုတော့ကူးစက်ယောဂါတွေကြောင့်တည်ရင်တည်မယ်အာဟာရချို့တဲ့လို့တည်ရင်တည်မယ်ဒါပေမဲ့ဒီနိုင်ငံမှာကလေးသူငယ်လူငယ်လူလက်ဝန်းကျင်အတွက်တည်ဆုံးတဲ့ပထမအဦးဆုံးနံပါတ်1နှစ်မှာအများအားပြေးနေတာ suicide ဖြစ်တယ်အဲ့တော့ clear depression ဖြစ်တယ်ကျွန်တော်တို့မကောင်းစားဘူးဒီနိုင်ငံမှာနေရတာနဲ့အရာရာမှာမကောင်းစားဘူးအဲ့တော့ကျွန်တော်ပြောချင်တာ material ပေါ်မှာမမူတည်ဘူး material ပေါ်မှာမူတည်ပြီးကျွန်တော်တို့ကောင်းစားဖို့ကြောင့်မဟုတ်ဒီနေ့ဖခင်ရဲ့နှုတ်ကပတ်တော်ထဲမှာပဲကျွန်တော်တို့အရာရာမှာကောင်းစားခြင်းနဲ့ကျွန်တော်တို့ရဲ့ကျမ်းမာခြင်းရှိတယ်ဆိုတာလေးကိုကျွန်တော်ဥစွာပထမကျွန်တော်ထောက်ပြခြင်းနဲ့ကျွန်တော်အဲ့ဒီအရာလေးကိုကျွန်တော်ဆွေးနွေးခြင်းတာဖြစ်တယ်ကျွန်တော်ခုနပြောတဲ့ day to day မှာကျွန်တော်တကယ် clinical practice ကျွန်တော်ဆေးကမှာကျွန်တော်ကြုံတဲ့အခါမှာကျွန်တော်တို့ဒီမှာတော့ကလေးတွေလာရဲပေါ့နော်ကလေးကနည်းနည်းလေးကျောင်းမှာဆရာမကသူ့အကြီးကနည်းနည်းလေး different ဖြစ်နေတယ်ပုံမှန်နဲ့မတူဘူးနည်းနည်းလေးပုံမှန်လိုမျိုးမဟုတ်ဘူးကွာတမျိုးလေးဖြစ်နေတယ်ဆိုရင်မိဘကစိတ်ပူပြီးတော့ဆရာဝန်စီခေါ်လာတာမျိုးပေါ့နော်အဲ့လိုဆိုရင်ကလေးတွေကိုကျွန်တော်မေးကြည့်တာပေါ့နော်ဘာများဖြစ်လို့လဲပေါ့နော်မင်းမဘာများစိတ်ပူကြရှိလဲလူသူတို့ကများသောအားဖြင့်ကျွန်တော်အတွေ့အကြုံရနော်ဟိုမိဘတွေရှိနေရင်သူတို့မပြောဘူးအဲ့တော့ကျွန်တော်ကမိဘတွေကိုကျေးဇူးပြုပြီးတော့ပေါ့နော်ဟိုကလေးနဲ့ကျွန်တော်တယောက်ချင်းစီကျွန်တော်စကားပြောဖို့လိုပါတယ်တေချာသူတို့ကိုအခွင့်တောင်းပြီးတော့နော်မိဘတွေကိုအပြင်ခဏထွက်ခိုင်းပြီးကလေးနဲ့ကျွန်တော်ရင်းရင်းနှီးနှီးတေချာ empathy နဲ့တေချာ caring ဖြစ်ပြီးတော့ဂရုစိုက်ပြီးတော့မေတ္တာနဲ့သူ့ကိုမေးရင်တော့ကလေးစီကထွက်လာတယ်အဲ့တော့ဘယ်လိုမျိုးတွေဖြစ်လဲဆိုတော့ကလေးငငယ်လေးဆိုလို့ရှိရင်လဲဥမာငါတငယ်ချင်းတွေကငါ့ကိုမကြိုက်ဘူးဆိုတာသူတို့တို့ depression ဖြစ်တယ်။ငါတငယ်ချင်းတွေနဲ့ငါအဆင်မပြေဘူးဆိုတာ depression ဖြစ်တယ်။ငါ့ကိုပယ်ထားတယ်ဆိုတာမျိုးက depression ဖြစ်တယ်။ငါအမလောက်ငါကမတော်ပါဘူးဆိုတာကလေးတွေမှာသူတို့မှာ struggle ဖြစ်တယ်။ရှစ်နှစ်ကိုးနှစ်အရွယ်လေးတွေသွားမေးချင်းငါအမလောက်ငါကမတော်ဘူးသူတို့စိတ်ထဲမှာခံစားရတဲ့အရာရှိတယ်။ broken family တွေဒီမှာအများကြီးပဲများတယ်။အဲ့ခါမှာသူတို့မိဘတွေနဲ့ပတ်သက်ပြီးတော့သူတို့ခံစားရတဲ့အရာတွေသူတို့ဖွင့်ပြောလာတာရှိတယ်။နည်းနည်းကြီးလာတဲ့အရွယ်အသက်နည်းနည်းကြီးလာတဲ့အရွယ်ဆိုလို့ရှိရင်ဒါကတော့ကျွန်တော်တို့သိပါတယ်သူတို့မှာဟလာဟိုသူတို့ရဲ့ boyfriend girlfriend ကိစ္စရင်းနဲ့သူတို့စိတ်ညစ်ကြတာတွေရှိတယ်။တော့နည်းနည်းဒီထက်ကြီးလာ18နှစ် session နဲ့ဆိုသူတို့ year 12မှာသူတို့အတွက် stress ဖြစ်ကြတဲ့အရာတွေရှိတယ်။ဟောအဲ့တော့သူတို့စဉ်းစားတာပေါ့နော်။ကလေးတွေသူတို့ပြောငါဒီ year 12ပြီးရင်တော့ပြီးပါပြီ။ year 12ပြီးရင်တော့ငါလိုချင်တဲ့အကြောင်းကိုဝင်ခွင့်ရခဲ့လို့ရှိရင်ငါပျော်မယ်လို့ထင်တယ်။အကြောင်းကိုဝင်သွားတဲ့လူတွေလည်းကျွန်တော်ကြည့်နေတာပဲ။ကျွန်တော်လူနာရီတမနော် UWA မှာတက်နေတဲ့လူတွေလည်းရှိတာပဲ။ ECU မှာတက်နေတဲ့လူတွေလည်းရှိတာပဲ။ဒါပေမဲ့เจ้ามาตะกรุมาอศีเมปัญญาฤสีพูเนี่ยหลูเลยไม่เปาะบ่าวไม่เปาะบ่าวจ้องก้องๆมาเนี่ยหลูเลยไม่เปาะบ่าวตรุมาอไซเมนต์เนี่ยตรุมาเซ็ดชุบเสียอาจารย์ชื่อเนาะตรุมาโหดีดีซัมเวอองบ่มะลาเนี่ยตรุจ้องเนี่ยได้อะไรชื่อตรุแท้มาจ้าวบ่าผิดละงาดีซัมเวปี้วาลุชินเนาะปี้วาบิงาดีจ้องปี้วาเนาะปี้วาบิงาจ้องปี้ลุงาอลุก้องๆยาลุชินเนาะงาอศีเมมาบ่างาเปาะมาบ่าลุถิ่นแตดดําแมจ้องปี้ๆอลุยาไม่เปาะบ่าวဒီမှာရှိရလူတွေအလုတ်လုတ်တဲ့လူတွေအများစုပဲเนาะအလုတ်နှစ်ပြန်အလုတ်သွားမှပျော်တဲ့လူเนาะရှိရဆိုလို့ရှိရင်လဲဂုံပြူပါရယ်ဗောနော်ဒီမှာအတော်ဆုံးဟိုအတော်ဆုံးအလုတ်သမားပေးမယ်ဗောနော်အဲ့လိုเนาะဆိုတော့အလုတ်ရတဲ့လူလဲမပျော်ပါဘူးเนาะအလုတ်ရပြီးတပတ်မှအလုတ်ရှင်ကိုတင်ကအလုတ်ရှင်ကိုတင်ကကြည့်တယ်เนาะတင်ရဲ့အလုတ်ရှင်ကိုတင်ကကြည့်တယ်ပြီးရင်ဖျားကိုတင်ကမော်ကြည့်တယ်ကိုရောဘာလို့လဲဘလို့ဖြစ်တာလဲเนาะဒီလိုဖြစ်လာပြီเนาะအဲ့တော့ကျွန်တော်ပြောချင်တာအခြေအနေတွေအခြေအနေတွေအခြေအနေတိုင်းမှာအဆင့်တန်းအဆင့်တန်းမျိုးစုံပါเนาะအသက်အရွယ်အသက်အရွယ်မျိုးစုံပါမပျော်ကြပါเนาะလူပျော်လူလွတ်တရားလဲတမိစားရရင်ပျော်မယ်လို့ထင်ကောင်းထင်ပါပေါ့เนาะဒီမှာရှိတဲ့เนาะတယောက်နှစ်ယောက်စသောလူပျော်လူလွတ်တယ်เนาะကျွန်တော်တို့အသင်းတော်မှာလူပျော်လူလွတ်သိမ့်မရှိဘူးဆိုတော့เนาะဟောဆိုအဲ့လိုဆိုပျော်မယ်လို့ထင်ကောင်းထင်မယ်လေเนาะဒါပေမဲ့မပျော်တော့ပါဘူးเนาะအလုံးစုံတော့အချိန်တိုင်းတော့ပျော်ချင်မှပျော်ပါပါเนาะအိမ်အောင်ကြွားလို့ရှိရင်ပျော်မယ်လို့ထင်တဲ့လူတွေလည်းရှိကောင်းရှိမှာပဲเนาะပြောကြမှာလည်းပြောပါပါเนาะအဲ့တော့เนาะအိမ်တော်ကြားရဲ့လူတွေလည်းနေပါမေးကြည့်ပါเนาะတို့ပြောကြလားလို့เนาะအဲ့လိုခလေးလေးရလို့ရှိရင်ပြောမယ်လို့ထင်ကြတာပဲเนาะအများတန်းတော့ပြောကြမှာပြောပါပါเนาะမိဘတွေမေးကြည့်ပါအောင်เนาะအဲ့တော့ကျွန်တော်ပြောပြချင်တာကကျွန်တော်တို့အထဲမှာစန္ဒတွေရှိတယ်ကျွန်တော်တို့ရဲ့နှလုံးသားစန္ဒเนาะကျွန်တော်တို့ရဲ့နှလုံးသားမှာလိုချင်တဲ့စန္ဒတွေရှိတယ်ခုနကကျွန်တော်ပြောပြတဲ့ဥပမာလိုပဲဆောင်မွေးပြီးကျင်တာ great ကောင်းကောင်းရကျင်တာအလုတ်ကောင်းကောင်းရကျင်တာဝင်ငွေကောင်းကောင်းရကျင်တာအိမ်တော်ကောင်းကောင်းကျကျင်တာသားသမီးကောင်းကောင်းရကျင်တာနော်ကျွန်တော်အိမ်ကောင်းကောင်းလိုချင်တာကားကောင်းကောင်းလိုချင်တာကျွန်တော်အထက်မှာစန္ဒတွေရှိတယ် ဒါပေမဲ့အဲ့အထဲကစန္ဒတွေပြည့်သွားတာကျွန်တော်တို့နှလုံးသားကောင်းစားတာမဟုတ်အဲ့ဒါကြောင့်ကျွန်တော်တို့ကအရာရာမှာမကောင်းစားရတာဖြစ်ကျွန်တော်တို့ကကြမ်းမာခြင်းကျွန်တော်တို့မှာမရှိတာဖြစ်တကယ်လို့ဒါကျွန်တော်တို့လိုချင်တဲ့အရာကျွန်တော်တို့နှလုံးသားကတောင်းတတဲ့အရာကိုကျွန်တော်တို့ရတိုင်းကျွန်တော်တို့နှလုံးသားကောင်းစားတယ်ဆိုရင်ကျမ်းစာတွေက definition နဲ့ပြောမယ်ဆိုရင်အရာရာမှာကောင်းစားရမှာဖြစ်တယ်အဲ့ဒါမှာကြမ်းမာခြင်းရှိရမှာဖြစ်ဒါပေမဲ့ပြဿနာကအဲ့လိုမဟုတ်ဘူးတကယ်လက်တွေ့ပြန်စဉ်းစားကြည့်အဲ့တော့ကျွန်တော်တို့ရဲ့အဖြေကဘာမှပဲရှိလဲဆိုတော့အဲ့နှလုံးသားကောင်းစားတာကလေတင့်နှလုံးသားအလိုကောင်းစားမှုဖျားနှလုံးသားအတိုင်းဖျားအလုံးလုံးသားကလိုချင်တဲ့အရာကိုတင်ကသဘောတူပြီးအဲ့ဒါကိုတင်လိုချင်လိုက်ရင်တင့်အရာရာမှာကောင်းစားဖို့အကြောင်းဖြစ်တာဖြစ်တယ်အဲ့တော့အဖြေကနည်းနည်းလေးကျွန်တော်တို့ရှုထောင့်ကိုကျွန်တော်တို့နည်းနည်းပြောင်းပြီးကြည့်ရမှာဖြစ်တယ်ကျွန်တော်တို့နှလုံးသားကလိုချင်တဲ့အရာတွေကျွန်တော်တို့ပြည့်ဖို့ကြိုးစားရင်ကျွန်တော်တို့ဘယ်တော့မှအဲ့နှလုံးသားအလိုပြည့်မှာမဟုတ်ကျွန်တော်တို့နှလုံးသားဘယ်တော့မှကောင်းစားမှာမဟုတ်ဘယ်အချိန်မှာကျွန်တော်တို့နှလုံးသားကောင်းစားလဲဆိုတော့လေကျွန်တော်တို့ကဖျားကျွန်တော်တို့အတွက်လိုချင်တဲ့အရာကိုကျွန်တော်တို့ကျင့်တ်ဝင်ခံလိုက်တာဖျားလူကျွန်တော်တို့ပုံမှာဖြစ်စေချင်တဲ့အရာပုံမှာကျွန်တော်တို့ကျင့်တ်ဝင်ခံလိုက်ခြင်းပုံမှာကျွန်တော်တို့ရဲ့နှလုံးသားကကောင်းစားရတာဖြစ်တယ်ကျွန်တော်တို့ပျော်သွားတာဖြစ်တယ်ကျွန်တော်တို့တကယ်အဲ့မှာပျော်တယ်တကယ်ကျင့်တ်တယ်တကယ်နှလုံးသားထဲမှာဝမ်းသာရတာဖြစ်တယ်နော်အဲ့ဒါလေးကိုကျွန်တော်တို့နှုတ်ကပတ်တော်တွေကအကြောင်းအရာလေးတချို့နဲ့နော်ကျွန်တော်တို့ဒီနေ့ဆင်ခြင်ဖို့ဖြစ်တယ်နော်ခုနကပြောသလိုနှလုံးသားကဟုတ်ပြီနှလုံးသားကောင်းစားရဲဆိုတာကျွန်တော်ပြောရတဲ့အထိသဘောပေါက်လက်ခံနိုင်မယ်လို့ကျွန်တော်ယုံတယ်။เนาะကျွန်တော်ယုံပါယုံကြည်သူတွေကြီးပဲစုဝေးတဲ့နေရာဖြစ်တယ်။နှုတ်ကပတ်တော်နေတိုင်းကြားနေကပတ်တော်ကြားတဲ့တဲမှာเนาะသွားလာတဲ့သူတွေဖြစ်တယ်။ကျွန်တော်ယုံတယ်ဖခါရဲ့အလိုဖခါရဲ့စံနာကိုကျွန်တော်တို့ဝင်ခံခြင်းအဲ့ဒါကကျွန်တော်တို့နှလုံးသားတကယ်ကောင်းစားရဲဆိုတော့ကျွန်တော်တို့လက်ခံနိုင်လိမ့်မယ်เนาะဒါပေမဲ့အဲ့ဒါအပြောလွယ်တယ်တကယ်လို့တော့ခက်တယ်တကယ်လို့တော့တကယ်ခက်ပါတင်းရဲ့အသက်တာမှာတင်းတကယ်စဉ်းစားကြည့်တင်းနဲ့ကျွန်တော်တကယ်စဉ်းစားကြည့်နှစ်ဖူးပေါ်လက်တင်ပြီးအေးအေးဆေးဆေးစဉ်းစားကြည့်တကယ်အသက်တာအတွင်းမှာတကယ်လိုက်လျှောက်ဖို့ကြတော့ခက်တာဖြစ်တယ်အဲ့တော့ဒါမဲ့ဘယ်လိုပဲဖြစ်ဖြစ်ကျွန်တော်တို့ဒီနေ့ကျမ်းစာတွေကလူတွေနဲ့ကျွန်တော်တို့ကြည့်ပထမဆုံးကျွန်တော်ထောက်ပြခြင်းနဲ့ကျမ်းစာတွေကလူကအေးနောက်ဖြစ်တယ်။နော်ကျွန်တော်အေးနောက်ဆိုရက်အေးနောက်ဆိုရက်ပုံကိုကျမ်းစာထဲမှာကျွန်တော်အရင်သဘောကျတယ်။နော်ကျွန်တော်ခလေးမွေးလို့ရှိရင်တော့မယောက်ျားလေးမွေးအေးနောက်ဆိုရက်နာမည်ပေးမယ်လို့ကျွန်တော်အရင်တော့စဉ်းစားထားတယ်အခုတော့ပြောင်းသွားပြီ။နော်ဒါမဲ့နော်အေးနောက်ဆိုရက်နာမည်ပေးမယ်ပေါ့နော်အေးနောက်ဆိုရက်နာမည်အီနော့ကနော်အဲ့လိုပေးမယ်ပေါ့နော်ဒါမဲ့အခုပြောင်းသွားဆိုတော့ကျောင်းရောက်သူကျောင်းတက်တဲ့အချိန်ကြောင့်လို့ရှိရင်အရင်အစကံနေရမှာဆိုလို့သူကအီနော့ဆိုတော့ဘယ်လိုခေါ်မှမသိ Nokki လို့ပဲခေါ်မှာလို့အီနိုလို့ပဲခေါ်မှာလို့ဆိုတော့နော်မကောင်းဘူးပေါ့နော်ကျောင်းရောက်ရင်ကြတော့အဲ့နဲ့နည်းနည်းအတွေးတော့ပြောင်းသွားပြီဒါမဲ့ဘယ်လိုဖြစ်ဖြစ်ကျွန်တော်အေးနောက်ကိုကျွန်တော်အရင်သဘောကျတယ်အေးနောက်ကိုအရင်သဘောကျတယ်အေးနောက်အကြောင်းကျွန်တော်အားလုံးသိပါတယ်အေးနောက်ကဖခါနဲ့အတူသွားလာတဲ့လူတစ်ယောက်ဖြစ်တယ်ဖခါကသူ့ကိုတင်းယူသွားတယ်နော်ဖခါက Rapture နဲ့ခေါ်သွားတာဖြစ်တယ်အဲ့တော့ तू ကအသက်မသေးသွားဘူးနော် तू ကသေခြင်းဆိုတာကိုမရင်ဆိုင်ရအောင်ကျန်းစာရေးမှာသေခြင်းကိုဆိုတာကိုမရင်ဆိုင်ရဘဲနဲ့ Rapture နဲ့ခေါ်သွားတာနှစ်ယောက်ရှိအဲ့ဒီကတယောက်ကအေးနောက်ဖြစ်အဲ့တော့အေးနောက်ကိုကျွန်တော်သဘောကျတယ်အေးနောက်ကိုဘာလို့သဘောကျလဲဆိုတော့အေးနောက်ကအမြဲတမ်းဖခါနဲ့အတူသွားလာရလို့ကျန်းစာရေးမှာရေးဖခါရဲ့အတူသွားလာခြင်းတည်းမှာဖခါစိတ်နှလုံးကျင်တ်တယ်ဆိုတော့ကျွန်တော်တို့ခဏနေကျန်းစာဖတ်ရင်တွေ့ရမှာဖြစ်ဖခါနဲ့အတူနေတိုင်းသွားလာခြင်းကိုဖခါစိတ်နှလုံးကျင်တ်တယ်အဲ့တော့ဖခါစိတ်နှလုံးကျင်တ်ရင်သင်စိတ်နှလုံးဒီအော်တိုကျင်တ်တယ်ဖျားစိတ်နှလုံးကျင့်နေခြင်းထဲမှာတင့်စိတ်နှလုံးအော်တိုကျင့်နေတယ်တင့်စိတ်နှလုံးကျင့်နေကောင်းစားခြင်းထဲမှာတင့်အရာရာမှာကောင်းစားဖို့အကြောင်းရှိတယ်တင့်မှာကျမ်းမာဖို့အကြောင်းရှိတာဖြစ်တယ်အေးနောက်ရဲ့အသက်တာထဲမှာဖျားနဲ့အတူနေတိုင်းသွားလာတဲ့သူတယောက်ဖြစ်နေတိုင်းတော့နေတိုင်းသွားလာတာဖြစ်တယ်နေတိုင်းတရက်မဟုတ်နှစ်ရက်မဟုတ်ကျမ်းစာထဲမှာရေးတာနှစ်ပေါင်း300အတူဖျားနဲ့အတူသွားလာရလို့ကျမ်းစာထဲမှာမှတ်တမ်းတင်တာကျွန်တော်နည်းနည်းဖတ်ကြည့်မယ်နော်ကဘာဦးကျမ်းကိုကျွန်တော်တို့သွားလိုက်မယ်နော်ကဘာဦးကျမ်းအခန်းကြီး5ပေါ့နော်ဒီလောက်မှာအေးနောက်အကြောင်းပြောထားတာဖြစ်တယ်ကဘာဦးကျမ်းအခန်းကြီး5အငယ်18ကနေ24လောက်အထိကျွန်တော်တို့ကြည့်အောင်နော်အေးနောက်ကျောင်းကစံစာထဲမှာအများကြီးမရေးထားဘူးဗျနော်အများကြီးစံစာထဲမှာမတွေ့ရဘူးအေးနောက်ကျောင်းလေနော်ဒါမဲ့ဒီအဲ့တော့အများကြီးမတွေ့ရဆိုတော့ကောင်းပါတယ်ဒီနေ့ကျွန်တော်အေးနောက်ကျောင်းအစအဆုံးကျွန်တော်တို့ study လုပ်လိုက်တာပေါ့နော်စံစာထဲမှာအေးနောက်ကျောင်းပတ်သမျှအားလုံးနော်ကျွန်တော်တို့ဒီနေ့ညမှာ study လုပ်ရင်းနဲ့နော်ခွန်အားယူတာပေါ့နော်ကဘာဦးကျမ်းအခန်းကြီး5အငယ်18ကနေ24မှာအေးနောက်ကျောင်းကိုပါတယ်ကျွန်တော်တစ်ချက်လောက်ဖတ်ကြည့်လိုက်မယ်နော်ရာရက်ဒီအသက်162နှစ်ရှိသောတာအေးနောက်ကိုမြင်လေ၏အေးနောက်ဖွားမြင်သောနောက်ရာရက်ဒီအသက်180သက်ရှင်၍တာသမီးများကိုမြင်လေ၏ရာရက်ဒီအသက်962နှစ်ရှိသောသေလေ၏အေးနောက်ဒီအသက်65နှစ်ရှိသောတာမသူရှလကိုမြင်လေ၏မသူရှလဖွားမြင်သောနောက်အေးနောက်ဒီအနှစ်300ပတ်လုံးဘုရားသခင်နှင့်အတူတွားလာ၍တာသမီးများကိုမြင်လေ၏အေးနောက်အသက်နှစ်ပေါင်း365နှစ်တည်းအေးနောက်သည်ဘုရားသခင်နှင့်အတူသွားလာ၏နောက်တစ်ဖန်သူသည်မရှိအကြောင်းမူကားဘုရားသခင်သိမ်းယူတော်မူသောကြောင့်သည် အဲ့တော့ဒီကဘာဦးချမ်းထဲမှာရေးထားတဲ့အိနောက်အကြောင်းထဲမှာကျွန်တော်တို့ဘာတွေ့ရလဲဆိုအိနောက်အဖေကဘာလုပ်လဲဆိုတာကျွန်တော်တို့နားကျွန်တော်တို့ဖက်လိုက်ရတယ်ယာရက်ကသူ့အဖေဖြစ်တယ်နော်အိနောက်သားကဘာလုပ်လဲဆိုတာကိုကျွန်တော်တို့ဖက်လိုက်ရတယ်မသူရှလာကသူ့ရဲ့သားဖြစ်တယ်နော်မသူရှလာကသူ့သူ့အသက်65နှစ်မှာသူ့သားမသူရှလာကိုသူပွားမြင်တယ်လို့သူရေးတယ်အဲ့ဒီနောက်မှာသူအနှစ်300ဖခင်နဲ့အတူအနှစ်300တိတိသွားလာခဲ့တယ်လို့ရေးတယ်ပြီးတဲ့အခါမှာသူ့အသက်365နှစ်ရှိသွားပြီပေါ့အဲ့ကြတော့သူ့ကိုဖခင်ကတင်းယူတယ်အဲ့အကြောင်းသူကထပ်မရှိတော့ဘူးတဲ့ကဘာဦးချမ်းထဲမှာဒီလောက်ရေးထားတာဖြစ်တယ်ကျွန်တော်တခါဒီမှာကျွန်တော်နှုတ်ကပတ်တော်တစ်ခုပြောဘူးတယ်ရွေးချယ်ခြင်းဆိုတဲ့အကြောင်းအရာနဲ့ကျွန်တော်တခါပြောပြဘူးတယ်။တော့ကျွန်တော်တို့ဝိညာဉ်အတ္တကဒီနေ့ပြောင်းလဲ၊နောက်ပြန်အလုံးပြည့်စုံဘယ်သူမှမရှိဘူး။ဝိညာဉ်အတ္တဆိုတာက journey တစ်ခုဖြစ်တယ်။ဝိညာဉ်အတ္တ spirituality တစ်ခုဆိုတာကနေ့တိုင်းနေ့တိုင်းနေ့တိုင်းမှာသင်ရွေးချယ်ရတဲ့အရာဖြစ်တယ်ဆိုတော့ကျွန်တော်တခါတော့ကတော့ဒီမှာရှိတဲ့ညီကောင်မောင်နှမအနေနဲ့ကျွန်တော်discuss လုပ်ဘူးတယ် share လုပ်ဘူးတယ်။တော့အဲ့တော့အင်းနောက်အတ္တမှာကြည့်လို့ရှိရင်လေအင်းနောက်အတ္တကတရက်တည်းမဟုတ်ဘုရားနဲ့နေတိုင်းနေတိုင်းနေတိုင်းနေတိုင်းနေတိုင်းသွာလာခြင်းတဲမှာဖခင်ရဲ့ကျင့်နဲ့ခြင်းနဲ့သူ့အသက်တာသွာလာတာဖြစ်တယ်။နှစ်ပေါင်း300နော်။နှစ်ပေါင်း300ဆိုတာအကြာကြီးပဲ။ကျန်းစာထဲမှာရေးထားတာတချောင်းလည်းပဲ။စဉ်းစားကြည့်နှစ်ပေါင်း300ကိုကျန်းစာထဲမှာအဲ့အဖြစ်ပြအလုံးနိုင်ရေးမယ်ဆိုဘယ်နှအုပ်တောင်ဖြစ်သွားမလဲ။နှစ်ပေါင်း300သွာလာခဲ့တဲ့အရာဖြစ်တယ်။ကျွန်တော်တို့အသက်တာမှာကျွန်တော်တို့ရဲ့ဝိညာဉ်အသက်တာမှာကျွန်တော်တို့ရဲ့ဝိညာဉ်အသက်တာဖခင်နဲ့အတူသွာလာခြင်းတဲမှာသင်စဉ်းစားကြည့်ပါ။ဒါ journey ဖြစ်တယ်ရွေးချယ်ခြင်းရွေးချယ်ခြင်းရွေးချယ်ခြင်းနေ့ရက်တိုင်းမှာဖခင်နဲ့အတူသွာလာခြင်းသွာလာခြင်းသွာလာခြင်းတဲကနေဖခင်သင်ကိုတည်ဆောက်နေတာဖြစ်တယ်။ဒါပေမဲ့ဖခင်နဲ့အတူသွာလာခြင်းကဖခင်နှစ်သက်တဲ့အရာဖြစ်တယ်။ဖခင်နဲ့အတူသွာလာခြင်းဖခင်ဘက်ကိုလှည့်ထားခြင်းကဖခင်နှစ်သက်တဲ့အရာတစ်ခုဖြစ်တယ်။ဖခင်စိတ်ကျင့်တဲ့အရာဖြစ်တယ်။ဖခင်စိတ်နဲ့ထိတွေ့တဲ့အရာတစ်ခုဖြစ်တယ်။ဒါပေမဲ့ကျွန်တော်တို့မှာဒီနေ့ပြဿနာကဘာရှိလဲဆိုတော့ကျွန်တော်တို့ဖခင်ဘက်ကိုမလှည့်ပြတာများတယ်။ကျွန်တော်တို့တွေ့နေရတဲ့အရာတွေကိုပဲကျွန်တော်တို့ကလိုက်ကြည့်နေဖြစ်တာများတယ်။ကျွန်တော်တို့ပတ်ဝန်းကျင်မှာနီးရဓာကြောက်ရတာပေါ့ဗျာလောကမှာပြောနီးရဓာကြောက်ရတယ်အခုလောကမှာနေနေတဲ့အချိန်မှာလောကမှာရှိတဲ့အိမ်အတွက်ပူရတဲ့အရာရှိတယ်မိသားစုအတွက်ပူရတဲ့အရာရှိတယ်ဒီထဲမှာကိုယ့်ရဲ့တတ်မှတ်ခြင်းနဲ့ကိုလိုချင်ပြီးတော့မှကိုလိုချင်တဲ့ဟာအတွက်ကိုစူးစမ်းရတဲ့ဟာတွေရှိတယ်ဟောဒီတော့ကျွန်တော်တို့ကကျွန်တော်တို့အာယုံတွေတိတ်ညာလွန်းတယ်ကျွန်တော်တို့ဖျားဘက်ကိုမလှဲ့ဖြစ်တော့ဖျားနဲ့အတူသွားလာဖို့အတွက်ကျွန်တော်တို့မှာအာနေသွားတတ်တယ်ဒါကျွန်တော်တို့ရိုးရိုးသားသားဒီနေ့စဉ်းစားဖို့ပဲဖြစ်တယ်အဲ့လိုအာနေခြင်းကဟိုအာနေခြင်းကမကောင်းဘူးဒီနေ့ဖျားဘက်ကိုအမြဲတမ်းလှဲ့တတ်ခြင်းကကောင်းတယ်အင်းနောက်အသက်တာတွေကလည်းတွေ့ရတယ်။ဘာလို့ကျွန်တော်ဒီလိုပြောလဲဆိုတော့ကျွန်တော်ဆက်ဖက်သွားမယ်။ဟေပြဲထဲမှာအင်းနောက်အကြောင်းကိုကျမ်းစာထဲမှာကျွန်တော်သိသလောက်ပေါ့နော်၃နေရာပဲရေးထားတယ်။နံပါတ်၁ကအခုကဘာဦးကျမ်းထဲမှာကျွန်တော်တို့ဖတ်ပြီးပြီ။ဒုတိယတစ်ခုကဟေပြဲထဲမှာဖြစ်တယ်။ဟေပြဲ၁၁လောက်မှာရှိမယ်။ဟေပြဲ၁၁အငယ်၅လောက်မှာရှိမှာဖြစ်တယ်။ဟေဘရဲ၁၁အငယ်၅ပေါ့နော်ကျွန်တော်တို့ Tuesday မှာတော့ဟိုကကြောင်းတက်တော့နော်ရမ်းထူးကြလာတော့ကျန်းစာလှန်လာတော့ကျွန်တော်တို့အရမ်းမြန်လာတယ်လို့နော်ကျွန်တော်ခံစားရတယ်နော်ရှော်လွတ်ရှော်လွတ်ရှော်လွတ်ဆိုမဟုတ်အရင်တော့ဆိုအရမ်းကြားရတယ်လေရှော်လွတ်ရှော်လွတ်ရှော်လွတ်ရှော်လွတ်ရှော်လွတ်ရှော်လွတ်ရှော်လွတ်ဆိုနော်ဟိုမရောက်တော့ဘူးပေါ့နော်ဆိုလို့လာနော်ရှော်လွတ်ရှော်လွတ်တွေများတာဒါပေမဲ့အခုကျတော့ဖတ်ဆိုအာဟေဘရဲရောက်သွားပြီနော်ဟေဘရဲဆိုလို့ရှိရင်ဒါ over the side မှာနောက်ဆုံးသားမှာဆိုသိပါရဲ့နော်ဟိုဖတ်ခနဲဆိုသိရမလားဟိုအရင်တော့ဖဲဆော့တဲ့လူတွေပါတော့ဖဲချိုးလေးလို့ပေါ့နော်ဒါဖက်ခနဲ့ချိုးချလိုက်ရင်နော်ဟေပြဲရောက်သွားတာနော်အဲ့လိုဆိုတော့ဟေပြဲ၁၁အငယ်၅လောက်မှာနော်ကျွန်တော်တို့ကျွန်တော်ကြည့်မယ်နော်ဖက်လိုက်မယ်နော်အေးနောက်တီယုံကြည်ခြင်းအားဖြင့်သေခြင်းနှင့်လွတ်၍ဘဝပြောင်းရ၏ဖျားသခင်သည်သူ့ကိုဘဝပြောင်းစေတော်မူသောကြောင့်သူသည်နောက်တဖန်မပေါ်မရှိသူသည်ဘဝမပြောင်းမီဖျားသခင်၏စိတ်တော်နှင့်တွေ့တော်သူဖြစ်သည်ဟုသက်သေခံခြင်းကိုရလေဟုတ်အဲ့တော့ဒီမှာကျွန်တော်ခုနပြောတဲ့အရာလေးကိုတွေ့ရတယ်အင်းနောက်ရဲ့ဖះနဲ့အတူနှစ်300သွာလာခြင်းနေတိုင်းဖះဘက်ကိုလှည့်ထားခြင်းဖះနဲ့အတူယင်းနီးစွာရှောက်လန်းခြင်းကိုဖះကရှိုက်တယ်ဖះစိတ်သဘောကျတယ်ဖះစိတ်တော်နဲ့တွေ့တယ်လို့ပြောတယ်အဲ့တော့ကျွန်တော်တို့ခုနကစဉ်းစားတဲ့ဟာတွေပဲကျွန်တော်တို့ပြန်ပြောမယ်ဆိုလို့ရှိရင်ဖះစိတ်နဲ့ဖះနဲ့အတူသွာလာခြင်းကဖះစိတ်ကျင်တဲ့အရာဖြစ်တယ်ဖះစိတ်ကျင်တဲ့ရင်သင်စိတ်အော်တိုကျင်တဲ့သင်စိတ်အော်တိုကျင်တဲ့သင်ဖះနဲ့အတူဒီနေ့တကယ်သွာလာကြည့်ပါဖះကျင်တဲ့အရာဖြစ်တဲ့အတွက်ကြောင့်သင်စိတ်ထဲမှာအလိုလိုကျင်တဲ့လေတင်ကျင်နှဖို့အရာကိုတင်စူးစမ်းပြီးတနေ့တင်မှာလူတိုင်း24နာရီပဲရတာချင်းအတူတူလူတိုင်း8နာရီလောက်အိပ်ရတာအတူတူတချို့လူတွေအိပ်ပုတ်ပူကြီးတယ်10နာရီလောက်အိပ်တယ်ကွာအဲ့ဆိုနည်းနည်းညော့သွားမယ်နော်ဘလို့ဖြစ်ဖြစ်အချိန်ကာလတစ်ခုထဲမှာပဲကျွန်တော်တို့က limit ထဲမှာပဲနေရတာချင်းအတူတူတင်အဲ့အချိန်ကုန်တင်ဘလို့အသုံးချလိုက်မှာဖျားဘက်ကိုလှည့်ထားမယ်ကျွန်တော်ပြောတာနေတိုင်းနေတိုင်းဟိုဖျားနဲ့ပဲကျွန်တော်ပြောလေစံစာပဲနေတိုင်းဖတ်နေရမယ်ကျွန်တော်ပြောတာမဟုတ်နော်စံစာကိုပဲအချိန်တစ်ချိန်တည်းကိုဖတ်နေရမယ်ဟိုနေတိုင်းအစာရှောင်ရမယ်ဒီလိုမျိုးကလည်းကျွန်တော်ပြောမဟုတ်ဒါတွေလောက်ပါမှန်ပါဒါပေမဲ့ဖျားဘက်ကိုလှည့်နေတက်ချင်းတင်းအလှုပ်ထဲမှာလည်းဖျားဘက်ကိုလှည့်နေတက်ချင်းတင်းကြောင်းမှာလည်းဖျားဘက်ကိုလှည့်နေတက်ချင်းရောက်တဲ့နေရာမှာဖျားဘက်ကိုလှည့်နေတက်ချင်းမှာဖျားတင်းကိုစကားပြောပါလိမ့် အဲ့ဖျားနဲ့အတူသွာလာတက်ချင်းဖျားနဲ့အတူတိဆောက်တက်ချင်းအတက်တာကဖျားကျင်နေတယ်ဖျားစိတ်နဲ့တွေ့တဲ့သူလို့ကျမ်းစာမှာရေးထားတယ်ဖျားစိတ်နဲ့တွေ့တယ်လို့အင်းနောက်ကိုမှတ်တမ်းတင်ထားတယ်အဲ့ဒါကြောင့်မလို့အင်းနောက်စိတ်နှလုံးချမ်းသာတယ်စိတ်တစ်ထဲမှာဝိညာဉ်ထဲမှာချမ်းသာတယ်ဒါကြောင့်သူကအရာရာမှာကောင်းစားတယ်ဒါကြောင့်သူကကြံ့မာခြင်းနဲ့ရှိတယ်သေးတော့မသေးဘူးကျွန်တော်တို့သေမှာကြောက်တယ်နော်ဒါကြောင့်ကျွန်တော်အားလုံးသေမှာကြောက်တဲ့သူသေခြင်းကိုကြော်ဖျားမှာကြောက်တဲ့သူပဲအင်းနောက်သေတော့မသေးဘူးဒီထပ်ပို့ပြီးတော့ကောင်းတဲ့အားလေးတခုကျွန်တော်ပြောပြခြင်းနဲ့အေးနောက်အကြောင်းနောက်ဆုံးတခုကျွန်တော်ဖတ်မယ်အေးနောက်အကြောင်းမှာနောက်ဆုံးเนาะဒီနေ့အတွက်နောက်ဆုံးမဟုတ်ဘူးเนาะအဲကြအဲ့လိုထင်သွားမှာဆိုလို့เนาะเนาะရှင်ယူဒဩဝါဒစာထဲမှာဖြစ်တယ်เนาะကျွန်တော်ကျမ်းစာလှန်တာကျွမ်းတဲ့လူတွေရှင်ယူဒဩဝါဒဆိုဖတ်ခနဲ့လှန်လိုက်ပါယာရီကျမ်းရှိနေအောင်မှာရှိတယ်เนาะရှင်ယူဒဩဝါဒစာအခန်းကြီးကလည်းအများကြီးမရှိဘူးတခုပဲရှိတယ်ဆိုတော့အစင်လဲပြည်တယ်เนาะအခန်းကြီး1အငယ်14မှာကျွန်တော်တို့เนาะ14ကနေ16လောက်ထိ15လောက်ထိကိုကျွန်တော်အတူတူဖတ်ရအောင်เนาะတွေ့ပြီဆိုเนาะကျွန်တော်တို့အားလုံးအတူတူဖတ်မယ်เนาะအာဒမစင်သက်၍ခုနှစ်ဆက်မြောက်တော်သူအေးနောက်ကထာဝရဘုရားသည်ခတ်သိမ်းသောသူတို့ကိုတရားစီရင်တော်မူ၍မတရားသောသူတို့သည်မတရားသဖြင့်ပြုသောအတ္တမအမှုရှိသမျှတို့၏အပြစ်ကို၎င်းမတရားသောလူစုတို့သည်ဘုရားသခင်ကိုပြစ်မှား၍ပြောသောကြမ်းတမ်းသောစကားရှိသမျှတို့၏အပြစ်ကို၎င်းဖော်ပြခြင်းကအတိုင်းမသိများစွာသောမိမိတန်ရှင်းသူတို့နှင့်တကွကြွလာတော်မူလိမ့်မည်ဟုပရောဖက်ပြော၍ဟောပြောလေ၏အာမင်သင်ပါထူးကြတာတွေ့အေးနောက်ဒီထဲမှာအေးနောက်ကြောင့်ဘာမှတ်တမ်းတင်တာအေးနောက်ကဘာအကြောင်းအရာကိုဒီမှာသူတရားဟောနေရလို့ပြောလဲ Second coming of Christခရစ်တော်ရဲ့ဒုတိယကြွလာခြင်းအကြောင်းကိုအေးနောက်ကသူ့အချိန်သူ့ကာလမှာဟောနေတယ်လို့ရှင်ယူဒဩဝါဒစာထဲမှာဘုရားကပြန်ပြီးမှတ်တမ်းတင်ထားတာဖြစ်တယ်။ခရစ်တော်ရဲ့ဒုတိယကြွလာခြင်းအတိုင်းမသိများစွာသောတန်ရှင်းသူတွေနဲ့ကြွလာပြီးတော့တရားစီရင်မဲ့ကိစ္စခရစ်တော်ရဲ့ဒုတိယအချိန်ကြွလာခြင်းအကြောင်းကိုအေးနောက်ကကဘာဦးကျမ်းမှာသိတယ်။အာမင်။ဒီနေ့ဘုရားနဲ့အတူသွားလာခြင်းဘုရားစိတ်နှလုံးချစ်နေခြင်းထဲမှာအကျိုးကြီးတယ်။ဒီအရာကတင့်ကို motivation မဖြစ်စေဘူးဆိုတော့ကျွန်တော်ဘယ်အရာ motivation ဖြစ်စေမလဲကျွန်တော်လည်းမသိဘူး။အေးနောက်ကဘယ်ခင်မှာအသက်ရှင်ကဘာဦးကျမ်းမှာကျွန်တော်တို့ဖက်ကအဲ့ချိန်မှာဘရင်ဂျင်တရားဟောင်းဆိုရလဲမပေါ်သေးဘူးဘရင်ဂျင်တရားသစ်ဆိုပြီးခရစ်တော်လာမယ်ဆိုရလဲမပေါ်သေးဘူးယေရှုတော်ကာလအသင်းတော်ကာလဆိုရလဲမပေါ်သေးအဲ့အဆုံးမှာခရစ်တော်လာမယ်ကိစ္စအဲ့ဒါကိုအေးနောက်ကိုဖျားပြောထားတယ်အာမင်ဒီနေ့ဖျားနဲ့အတူသွားလာရင်နှစ်300အလဟသက်မဟုတ်အလဟသက်မဟုတ်ဖျားနဲ့အတူနှစ်300သွားလာခြင်းထဲမှာဖျားဘလောက်ပြောနိုင်လဲဆိုတာကိုကျွန်တော်ဒီနေ့ပြောပြချင်တာဖြစ်တယ်သိအောင်ဘလောက်ဖွင့်ပြနိုင်လဲဆိုတာကိုပြောပြနိုင်တာဖြစ်တယ်။အေးနောက်ကိုကွာအခု second coming of Christ ဆိုတာကိုဒီတိုင်းကြီးဖခင်တန်းပြောမယ်ဆိုအေးနောက်ယူသွားမယ်နားလည်မှာမဟုတ်ဘူး။အေးနောက်ကိုသေချာရှင်းပြမှရအောင်။ဒါကတော့ဒီလိုဗရိညာတရားဟောင်းနေတာတဲတော်မှာဘလို့လောက်တာပြောပြအောင်။ပြီးရင်နောက်နှစ်ပြောပြအောင်မယ်ငါသားကိုစေလွတ်လိုက်တယ်ဆိုရဲအကြောင်းပြောရအောင်မယ်။ပြီးလို့ရှိရင်အဲ့မှာတန်ရှင်သောဝိညာဉ်တော်ဆင်းလာပြီးတော့မှအိုယေရှုတော်ကာလအသင်းတော်ကာလမှာတမန်တော်တွေအကြောင်းကိုပြောပြရအောင်မယ်။ပြီးတော့မှနောက်ဆုံး second coming of Christ အဲ့တော့ဖခင်ဘလောက်တောင်စကားပြောခဲ့လဲ။ဒီကျမ်းစာထဲမှာထည့်မရေးထားတဲ့နှစ်300ကာလထဲမှာဖခင်ဘလောက်တောင်မှအေးနောက်နဲ့မိသားအရာဖွဲ့ခဲ့လဲ။ဟာကျွန်တော်တို့သက်သာတွင်မှာကျွန်တော်တို့ဖခင်နဲ့ပတ်သက်ပြီးသိလာပြီလို့ထင်လို့ရှိရင်ကျွန်တော်ဖခင်ဒီအရာနဲ့စကားပြောတာဖြစ်။တခါတလေကျွန်တော်တို့ထဲမှာကျွန်တော်တို့ကထင်တယ်ဖခင်နဲ့ပတ်သက်ရင်ငါအရန်သိပြီထင်။အေးနောက်နဲ့ရှင်လိုက်ရင်တော့ဘာမှမဆိုင်။ဘာမှမဆိုင်။ဒါပေမဲ့ဖခင်နဲ့အတူသွားလာတယ်။သွားလာတယ်သွားလာတယ်ဆိုတာလေ။ဟိုအပြောမို့နေတိုင်းတင်လောက်ရမယ်အလုပ်နေတိုင်းတင်လောက်ရမယ်အလုပ်တကယ်သိစိတ်ထဲမှာချမ်းသာလေ။ဖျားဘက်ကိုနေတိုင်းလှည့်ထားခြင်းတဲမှာသင်စိတ်ထဲမှာသင်ကျင်နေနေလိမ့်မယ်။ဘာလို့လဲ။ဖျားကျင်နေတဲ့အလုပ်ဖြစ်လို့ဖျားစိတ်နဲ့ထီးတွေ့တဲ့အလုပ်ဖြစ်လို့သင်စိတ်ထဲမှာအော်တိုကျင်နေမယ်။အဲ့ feeling ကောင်းမှာကောင်းကောင်းမှာကောင်းခုနကကျွန်တော်အစမှပြောသလိုဒါ journey တလှမ်းချင်းတလှမ်းချင်းစီတလှမ်းချင်းစီဖျားကသင်ပေးမှာဖြစ်တယ်။အဲ့ဒါဟိုက feeling ပြသိလား။အဲ့ဒါဟိုက feeling နေတိုင်းဖျားနဲ့အတူသွားလာတာတော့ဟိုက feeling အဲ့ဒီထဲမှာမခံစားဘူးရင်တော့သင်သိချင်မှသိမယ်။စခံစားဘူးတာနဲ့အဲ့ဒါက feeling ပဲ။ဖျားနဲ့နေတိုင်းသွားရတဲ့အရာသာ share ပဲ။ရှယ်ပဲချစ်ချင်းမဖြစ်ဘူးကျွန်တော်အသက်တာနဲ့ကျွန်တော်ပြန်ပြီးစဉ်းစားကြည့်ရကျွန်တော်အသက်တာမှာတစ်ချိန်ကလေခရစ်တော်ကကျွန်တော်ထဲမှာရှိဖို့မရှိဘူးခရစ်တော်အကြောင်းကိုကြားဘူးတယ်နော်ခရစ်တော်ကကျွန်တော်ထဲမှာမရှိဘူးကျွန်တော်ထဲမှာကျွန်တော်ပဲရှိရကျွန်တော်ငငယ်တော့ကကျွန်တော်စာအရန်ဖတ်တဲ့လူတယောက်ဖြစ်တယ်ကျွန်တော်၅တန်းလောက်မှာကျွန်တော်စာအုပ်တအုပ်ဖတ်တယ်နော်အဲ့ဒါမြန်မာပြည်မှာလမ်းဘေးမှာရောင်းတဲ့စာအုပ်တအုပ်အဲ့စာအုပ်ကျွန်တော်အကြိုက်ဆုံးပဲခဏဖတ်တယ်စာအုပ်တော်မှာကြိုးကြည့်ပြီးဘာမှမရှိတော့အောင်နောက်ဆုံးအဲ့ဟိုလုံးဝစုပ်ပြတ်နေတဲ့အထိကျွန်တော်ဖတ်တယ်ไอ้สาวนําเมยอ่ะบาเลยซะงาบัวงาตาบิยงาตาทะคินเนี่ยจนงาด้านมาอะงาด้านมาจนอัจฉัยสงสาว ရေးရေးလဲလဲဟိုငငယ်တော့ကျွန်တော်ဒီမှာရှိရလူတွေကျွန်တော်အကျွယ်တော့ကလူတွေဆိုရေးပေးပါတို့ပါတို့သိလားငငယ်တော့ကလေအော်တိုရေးခိုင်းတဲ့စာအုပ်လေဟာတော်ပြီအားလုံးကကျွန်တော်ထက်ငယ်ကြတာလားကြီးကြတာလားတော့မသိဘူးเนาะဗမာပြည်ကလာတဲ့လူတွေဆိုသိမယ်เนาะအဲ့လိုရေးပေးပါစာအုပ်လေးမှာအင်တာဗျူးသလိုမျိုးလေးလေတယောက်နဲ့တယောက်ရေးတာလေတင့်အကြိုက်ဆုံးစာအုပ်တင့်အကြိုက်ဆုံးဘာညာပေါ့เนาะကျွန်တော်ရဲ့အမြဲတမ်းရေးတဲ့စာအုပ်ကငါဘဝငါသာဘီရင်ငါသာသခင်ပဲဘာလို့လဲသိလားတကယ်လဲအဲ့အတိုင်းပဲလေအဲ့မှာခွန်အားရနေရလေငါဘဝငါသာဘီရင်ငါသာသခင်ငါလုံနိုင်တယ်ငါလုံနိုင်တယ်လို့ဆိုတာငါလုံနိုင်တယ်တော့ငါဘဝကိုကိုဒူးကိုချိုစူးစမ်းမယ်ဆိုတာဒါတစ်ချိန်မှာခွန်အားရနေတဲ့အရာပဲဒါပေမဲ့ဒီထဲမှာဖခင်ရဲ့မြတ်တာကိုခံစားဖခင်ကိုအသက်တာတွေရောက်လာတဲ့အချိန်ရှိတယ်ဆက်ဆံခြင်းဖခင်ရောက်လာတဲ့အချိန်ရှိတယ်ခရစ်တော်ကျွန်တော်အသက်တာတွေရောက်လာပြီဟာအဲ့မှာခွန်အားတွေရကိုရောကောင်းလိုက်တာကိုရောယေရှုတင်တယ်ကိုရောရဲ့မြတ်တာခံစားရတာယေရှုတင်ရေးလေနေတိုင်းနေတိုင်းပျော်နေတာဖခင်နဲ့ဒါပေမဲ့ဘာဖြစ်လဲသိလားဖခင်ကကျွန်တော်ဘဝရဲ့တစိတ်တစ်ပိုင်းအဲ့ဒီအချိန်မှာဖခင်ကကျွန်တော်ရဲ့အသက်တာရဲ့တစိတ်တစ်ပိုင်းဖြစ်တယ်သူမြတ်တာအကြီးမားတာကိုခံစားရလွန်တော့အဲ့အပိုင်းကအကြီးဆုံးတော့ဖြစ်တယ်ကျွန်တော်ဘုရားမှာတခြားအပိုင်းတွေလည်းရှိတယ်။ဒါပေမဲ့ခရစ်တော်ကတော့အဲ့အပိုင်းအလုံးတွေကအကြီးဆုံးအပိုင်းဖြစ်လာတဲ့အချိန်လည်းရှိတယ်။ဘုရားကိုအဲ့ချိန်မှာလည်းပျော်ပြီးတော့ဘုရားနဲ့ကိုးကွယ်လိုက်ဘုရားနဲ့မှတိုးဝင်လိုက်ဘုရားကကိုယ့်စိတ်ထဲမှာကိုယ့်အသက်တာထဲမှာအကြီးဆုံးအပိုင်းအနေနဲ့ရှိတဲ့အချိန်ကာလကျွန်တော်ရဲ့ spiritual journey ထဲမှာကျွန်တော်ဖြတ်ခဲ့တဲ့အချိန်ရှိတယ်။နောက်ဘုရားရဲ့မြတ်တာကိုပိုခံစားရတယ်။နေ့တိုင်းသွာလာခြင်းထဲမှာဘုရားကငါအသက်မင်းအသက်တာရဲ့အလေဘဟုငါဖြစ်ချင်တယ်လို့ဘုရားစကားပြောလာတဲ့အချိန်ရှိတယ်။ဒါကြောင့်မူမှာပါနော်အလေဘဟုဖြစ်ချင်ဖះဘာပြောလဲဆိုတော့တပိုင်းကြိုက်တော့လို့ဖြစ်အဲ့အပိုင်းကအကြီးဆုံးပဲဖြစ်နေအောင်အလေဘဟုဘယ်တော့မှဖြစ်မှာမဟုတ်ဘူးလို့စကားပြောလာတဲ့ခါမှာဖះကကျွန်တော်အိုကိုရောကျွန်တော်ရဲ့အသက်တာရဲ့ဖះနဲ့သွားလာခြင်းရဲ့နေ့ရက်တရက်မှာဖះကိုကျွန်တော်ရဲ့အသက်တာရဲ့စင်တာမှာကျွန်တော်နေရာပေးလိုက်တဲ့အဆင့်တစ်ဆင့်ရှိတယ်။အဲ့အချိန်မှာလည်းခွန်အားရနေရပါပဲ။ခွန်အားရနေရပါပဲ။တကယ်ကို Christ Center နော် Jesus be the center of my life အဲ့တချင်အကြိုက်ဆုံးပဲအဲ့အချိန်မှာနော် Jesus be the center of our church နော်အဲ့တချင်အဲ့အချိန်မှာအကြိုက်ဆုံးခွန်အားရနေတာနော်ကျွန်တော်အဲ့တော့ကျွန်တော်နဲ့လင်းလင်းအိမ်တော်မကြသေးဘူးเนาะကျွန်တော်လက်စွပ်လေးလှုပ်ထားတယ်เนาะအဲ့တော့ကခုလည်းဝတ်တုံးပဲเนาะဒါမင်္ဂလာမဆောင်ခင်မှာဝတ်တာဆိုတော့ကျွန်တော်တို့လက်တကြွယ်မှာတော့မဝတ်ဘူးပေါ့เนาะဒီအလဲမှာလက်ခလဲမှာဝတ်တာပေါ့เนาะအဲ့လက်စွပ်လေးမှာတော့ကျွန်တော်တို့ရေးထားသေးတယ် CCF ဆိုပြီးတော့တစ်ချိန်ငါတို့အိမ်တော်ကြရင် Christ Center Family ငါတို့ပြင်ဆင်မယ်ဆိုတော့နှလုံးသားနဲ့เนาะဒီမှာဘုရားတိရှိသေးတယ်တက်သေးပေါ့เนาะဟို CCF ဆိုတဲ့ဟာလေးကျွန်တော်တို့ထိုးထားတယ်ဘာလို့လဲအဲ့ချိန်မှာအရန်ခွန်အားရလို့ခရစ်တော်အလဲဘဟုဖြစ်တဲ့မိသားစုလေးကျွန်တော်တို့လိုချင်လို့အဲ့တော့အသက်တာမှာခုနကပြောတာတတိယတစ်စင်းတစ်စင်းတစ်စင်းတစ်စင်းမတူအခုနောက်ပိုင်းနောက်ဆုံးဖခင်ကျွန်တော်ကိုတုံတင်လာတဲ့ခါမှာငါစင်တာမဖြစ်ချင်ဘူးဖြစ်လာတယ်။ငါမင်းဘဝရဲ့အရာခက်သိမ်းဖြစ်ချင်တယ်လို့ပြောလာ။ Everything don't make me the center of your life. I want to be everything. I want to be your all in all. ဖခင်စကားပြောလာတဲ့အချိန်ရှိ။ Okay ကိုရောကျေးဇူးတင်တယ်။ကိုရောကျွန်တော်အသက်တာတွေမှာအရာခက်သိမ်းဖြစ်ချင်တယ်ဆိုလဲအရာခက်သိမ်းလောက်ပါ။ဟာဆိုလိုတာကဟိုအစမှာငါဘဝငါသာသခင်ငါသာဘုရင်ကနေအခုနောက်ဆုံးကြတော့ခရစ်တော်ကအရာခက်သိမ်းဆိုရဲထဲထိချက်လာတဲ့အသက်တာတဏီတဲ့နဲ့ဖြစ်တဲ့ကိစ္စမှမဟုတ်တာတဏီတဲ့နဲ့ဘုရားအားအလုံးကျွန်တော်ကိုပြောလိုက်ရင်ကျွန်တော်ယူသွားမှာပေါ့ဘုရားအသင်ပေးလို့မရဘူးနေတိုင်းနေတိုင်းမှာဘုရားနဲ့တွားလာခြင်းဘုရားကျင့်တဲ့အရာဖြစ်တယ်ဒါပေမဲ့အဲ့ဒါနောက်တစ်ချိန်မှာဘာသင်အောင်မလဲကျွန်တော်မသိဘူးရှင်းခုံးတယ်အခုအင်းနောက်ကိုဘုရားကအဆုံးအထိပြောလို့ရတယ်ကျွန်တော်ကိုဘာမှသိပြောလို့ရဖို့မပေါ်ဘူးပေါ့နော်အဲ့တော့တော်တော်ကြာတယ်လေကျွန်တော်ကသူပြောနေရတာเนาะတစင်းရောက်ဖို့တော်တော်ကြာတယ်เนาะအဲ့တော့စဉ်းစားလိုက်တိုင်းကိုယ့်ဘက်ကိုတိလာပြီးဖះနဲ့ပတ်သက်ပြီးတွာလာတက်လာပြီးလို့ထင်တိုင်းဖះဒီအရာနဲ့ကျွန်တော်သတိပေးအေးနောက်ကဘာဦးချမ်းမှာနေပင်မဲ့ဗျာဒိတ်ချမ်းထိသိတယ်ဗျာဒိတ်ချမ်းမှာခရစ်တော်ရဲ့ဒုတိယအချိန်ကြွလာမဲ့အရာထိသိတယ်ဖះဒီနေ့ဒီအရာနဲ့စကားပြောတာဖြစ်အဲ့လိုတွာလာတက်ခြင်းဖះဘက်ကိုတင်လှဲ့ထားခြင်းကဖះစိတ်နှလုံးသားကျင်တဲ့အရာဖြစ်တယ်ဖះစိတ်နှလုံးသားကျင်နေရင်သင်စိတ်နှလုံးလည်းအော်တိုကျင်နေတယ်ဒါကျွန်တော်အာမခံတယ်မယုံရင်စမ်းကြည့်เนาะတကယ်လို့မဖြစ်ရင်ပြန်ရောမယ်เนาะသင်အချိန်ပြန်ရောမယ်เนาะမဖြစ်စရာအကြောင်းမရှိဘူးเนาะဖះဘက်ကိုသင်လှည့်ထားခြင်းဖះကျင်နေမဲ့အရာကိုသင်လုံမယ်ဆိုတော့အဲ့စိတ်လေးကိုပြောင်းလိုက်ငါကျင်နေတဲ့အရာကိုငါဖြည့်မယ်ဆိုတာထက်ဖះကျင်နေမဲ့အရာကိုငါဖြည့်မယ်ဆိုတဲ့ဘက်ကိုသင်လှည့်လိုက်တာနဲ့တဲ့အသက်တာတွေမှာထူးခြားမှုဖြစ်မယ်လို့ကျွန်တော်အာမခံဒီမှာသူရေးထားတာကအာဒံကနေကျမ်းစာအတိကြရယ်နော်အာဒံကဆင်းသက်တဲ့80မြောက်ဖြစ်တော့အေးနောက်လို့ရေးထားတယ်ဘာလို့လဲဆိုတော့အေးနောက်ကကျမ်းစာမှာ2ယောက်ရှိလို့ကျမ်းစာတွေကကျမ်းစာတွေမှာအေးနောက်က2ယောက်ရှိလို့နော်အဲ့80မြောက်အေးနောက်ဖြစ်တယ်ဆိုတာကိုကျမ်းစာအတိအကျမှတ်တမ်းတင်တာနော်အဲ့တော့ကျမ်းစာတော်တော်ချစ်ဖို့ကောင်းမှာပေါ့နော်ကျွန်တော်တို့လိုမျိုးမမားဘူးပေါ့နော်သူကအတိအကျပဲနော်အဲ့တော့ဟိုဘာလို့လဲဆိုတော့လေအာဒံကနေနော်အာဒံကနေမွေးတဲ့ကလေးတဲမှာလေကျွန်တော်ထင်တာရှေတာဖြစ်ပါရှေတာဘက်က generation ဘက်ကနေဆင်းလာတဲ့80မြောက်မှာရှိတဲ့အေးနောက်ကကျွန်တော်တို့ပြောနေတဲ့ ကျွန်တော်ပြောနေတဲ့နော်ကောင်းတဲ့အေးနောက်ပေါ့နော်ဖခင်နဲ့အတူသွားလာတဲ့အေးနောက်ဒါကြုံလို့ပါဒီမှာကျမ်းစာမှာဘာလို့ခုနှစ်ဆက်မြောက်တော့အာ generation ဖြစ်လဲဆိုတာကိုထည့်ရေးထားလဲဆိုတာလေးပါနော်ကျွန်တော်ကြုံလို့အာဖြစ်ပြီးတော့အစ်စ်ပေါ့နော်အဲ့ဒါအစ်စ်ပြောပြချင်ပါတယ်လို့နော်အာနောက်တစ်ခုကဖခင်နဲ့သွားလာတဲ့အသက်တာထဲမှာဖခင်ဘက်ကိုသင်လှည့်ထားခြင်းထဲမှာကျွန်တော်တို့ကတခါတလေကြလို့ရှင်ကိုနားလေတော့ကိုကျွန်တော်တို့ယူလိုက်တယ်ဖခင်ပြောတဲ့စကားတွေကိုလေကိုနားလေတော့ကိုကျွန်တော်တို့ယူလိုက်တယ်ဖခင်ကတော့ကျွန်တော်တို့အမြဲတမ်းအကုန်ပြောတယ်အကုန်ပြောတယ်အခုမပြောရင်တော့တစ်ချိန်ချိန်သင်နားလေဖို့သင်ကြင်းကျက်သွားရဲ့အချိန်ရောက်ရင်သင်ုံပြောတာဖြစ်တယ်ဒါပေမဲ့ကျွန်တော်တို့ကဘာဖြစ်တယ်လဲဆိုတော့ကိုနားလေတော့ကိုလက်ခံလိုက်တယ်ကိုနားလေတော့ကိုကျွန်တော်တို့ယူလိုက်တယ်နော်အဲ့ဒါကတခါတလေကျွန်တော်တို့အတွက်အာကျွန်တော်တို့အတွက်မကောင်းကျွန်တော်တို့ကမကောင်းလို့ကျွန်တော်ခံစားရဝိညာဉ်ရေးရမှာတိုးတက်တဲ့တလောက်မတိုးတက်သွားဘူးဖះပြောကျင်တဲ့အရာကိုကျွန်တော်တို့ကကန့်ပြီးတော့ကျွန်တော်တို့လှုပ်လိုက်တဲ့အချိန်လေးရှိတတ်တယ်ပေါ့နော်ကျွန်တော်အာဗြဟံရဲ့အသက်တာနဲ့ကျွန်တော်ဒါလေးကိုနည်းနည်းလေးရှင်းပြခြင်းတယ်အာဗြဟံရဲ့ကဗာဦးကျမ်းထဲကအဖြစ်အပျက်တစ်ခုပေါ့နော်ကဗာဦးကျမ်း15မှာရှိတဲ့အာဗြဟံရဲ့အကြောင်းအရာလေးနဲ့ကျွန်တော်တို့တစ်ချက်လောက်ကြည့်မယ်ကျမ်းစာတော့နည်းနည်းလေးကျွန်တော်ပို့ဖတ်ဖြစ်မယ်ပေါ့နော်ဘာလို့ကျွန်တော်လည်းနည်းနားရတာပေါ့ကျမ်းစာဖတ်တဲ့အချိန်ဆိုလေနော်အဲ့လိုဆိုတော့တရားဟောဆရာမဟုတ်တဲ့အခါမှာနော်တရားဟောနေရင်လည်းမောလာရေရလည်းစဉ်းတော့လို့မကောင်းလေနော်အဲ့တော့ဘလို့ဖြစ်ဖြစ်နော်ကျမ်းစာဖတ်ရင်းနဲ့နော်ကျွန်တော်များများလေးဖတ်ပြီးသွားမယ်ကဗာဦးကျမ်း15အငယ်9လောက်ကနေ9ကနေ6လောက်ထိကိုကျွန်တော်တို့အရင်ဖတ်ကြည့်အောင်နော်အာပြန်ကိုပြင်သို့ထုတ်ဆောင်တော်မူ၍မိုးကောင်းကင်ကိုမျှော်ကြည့်လောကျယ်များကိုရေတွက်နိုင်ရင်ရေတွက်လောသင်၏အမျိုးနွယ်သည်ထိုသို့ဖြစ်လိမ့်မည်ဟုမိန့်တော်မူ၏အာပြန်သည်ထာဝရဘုရားကိုယုံကြည်သည်ဖြစ်၍သူ၏ယုံကြည်ခြင်းကိုထောက်မခြင်းကဲ့သို့မှတ်တော်မူ၏ခဏလောက်နော်ဒီအကြောင်းအရာဘယ်အရာလေးကိုကျွန်တော်ပြောချင်လဲဆိုတော့အာဗြဟံနဲ့ဖခင်နဲ့ဘရိညင်ဖွဲ့မဲ့ကိစ္စအာဗြဟံနဲ့ဖခင်နဲ့ဘရိညင်ဖွဲ့မဲ့ကိစ္စလေးကိုကျွန်တော်ပြောပြချင်တာဖြစ်တယ်အခုကျွန်တော်တို့ဖတ်သွားတဲ့ကျမ်းပိုက်ကကျွန်တော်တို့နဲ့ရင်းနှီးပြီးသားကျမ်းပိုက်အထူးတလည်းဘာမှမိတ်ဆက်ပေးစရာအကြောင်းမရှိဘူးဖခင်ကအာဗြဟံကိုပြောတယ်တဲအပြင်ထွက်ကြည့်အဲ့မှာကောင်းငယ်မှာရှိသမျှကျယ်တွေရေတွက်ကြည့်အဲ့ရေကျက်ကိစ္စကျယ်တွေကိုမင်းရေတွက်နိုင်လားအဲ့ဒါထပ်တောင်များတဲ့ descendants ကိုပေးမယ်လူမျိုးတကာတို့ရဲ့ဖခင်ဖြစ်စေမယ်ဂတိတော်ဂတိတော်ဒီဂတိတော်နဲ့ပတ်သက်ပြီးတော့ဒါအထူးတလဲဒီနေ့ဒီညမှာပြောစရာမလိုပါဘူးဆိုအားလုံးသိတယ်ဖျားပေးတဲ့ဂတိဖြစ်တယ်အခုတည်းကဣသရေလလူမျိုးတွေကိုဘယ်သူမှချိန်လို့မရဘူးဣသရေလလူမျိုးတွေကိုဣသရေလလူမျိုးတွေအများနဲ့ top ပဲဒါကျွန်တော်တို့ခွန်အားယူတဲ့အပိုင်းဟုတ်တယ်မလားဒါကျွန်တော်တို့အားလုံးသိတယ်ဒါပေမဲ့ဖျားစကားပြောတာဒါတခုတည်းပြောတာမဟုတ်အာဗြဟံပြောတဲ့ brain ထဲမှာတခြားကိစ္စတွေလည်းပါတယ်ကျွန်တော်တို့ကကျွန်တော်တို့ခွန်အားယူခြင်းတဲ့အပိုင်းကိုကျွန်တော်တို့က focus လုပ်တာများတဲ့အတွက်ကြောင့်ကျန်တဲ့အပိုင်းကိုတခါတည်းကျွန်တော်မေ့သွားတတ်တယ်ကျွန်တော်ဒါလေးကိုထောက်ပြချင်တာကျွန်တော်အပြစ်ပြောချင်တာမဟုတ်ဘူးကျွန်တော်အာထောက်ပြချင်တာလေးတခုပဲဖြစ်တယ်ဘာလို့လဲဆိုတော့ဒါကျွန်တော်တို့မစင်ကျင်မိဘူးနောက်တစ်ပိုင်းအောင်ကြတော့နောက်တစ်ပိုင်းအောင်ကျွန်တော်တို့ကြည့်အခန်းကြီးအဒီအခန်းကြီးပဲကျွန်တော်တို့7ကိုကျွန်တော်တို့ဖတ်7ကိုကျွန်တော်တို့အတူ73ကိုပေါ့နော်ဒီတည်းက73ကိုဒါနောက်တစ်ပိုင်းအဲ့ဘရင်ညင်ရဲ့နောက်တစ်ပိုင်းဖျားပြောတာရှိသေးတယ်နောက်73ကိုကျွန်တော်တို့အတူတကွာဖတ်ကြည့်မယ်73ကနေစပြီးဖတ်ကြည့်မယ်ပေါ့နော်ထာဝရဘုရားကလည်းသင်၏အမျိုးအနွယ်သည်သူတို့ဘာပိုင်တော်ဖြစ်၌ဧည့်သည်ဖြစ်ကြသည်ဖြင့်သူတစ်ပါးတို့၌ကြုံခံခြင်းနှိပ်ဆက်ညှင်းဆဲခြင်းကိုအနှစ်400ပတ်လုံးခံရကြလိမ့်မည်ကိုအမှန်သိမှတ်လော့သူတို့ကိုစေခိုင်းသောလူမျိုးကိုလည်းငါစီရင်မည်ထို့နောက်မှသူတို့သည်များစွာသောဥစ္စာနှင့်ထွက်ကြလိမ့်မည်သင်သည်ဘိုးဘေးတို့ထံသို့ငြိမ်ဝတ်စွာသွားရလိမ့်မည်အသက်ကြီးရင်လျက်တကြိုခြင်းကိုခံရမည်မျိုးလူမျိုး40လွန်သောအခါသူတို့သည်ဤပြည်သို့ပြန်လာကြလိမ့်မည်โอเคဒီဟာလေးပေါ့နော်ဒါကဖျားရဲ့ brain ရင်ပြုတ်တဲ့အချိန်မှာပြောတဲ့နောက်တစ်ပိုင်းဖြစ်တယ်အာဗြဟံနဲ့ဖခင်နဲ့ပြင်ရင်ပြုတ်ရတဲ့မှာလူမျိုးကြီးဖြစ်စေမယ်ဆိုတဲ့အကြောင်းတွေပါတယ်။ကောင်းငင်ကကျယ်အထက်များတဲ့အမျိုးတွေရမယ်။ဟုတ်လား။ तू ကသူ့ကိုဖခင်ကောင်းကြီးပေးမယ့်အရာတွေအများကြီးပါပါတယ်။ဒါပေမဲ့နောက်ထပ်ပြောလိုက်တဲ့တပိုင်းကဘာဖြစ်လဲဆိုတော့သူ့ထဲကထွက်လာတဲ့အမျိုးနွယ်တွေကကျွန်ခံရမယ့်အကြောင်းတွေပါနေတယ်။ကျွန်တော်တို့သိပါတယ်။ဒါအနောက်ကဇလန်ကိုကျွန်တော်တို့ဖတ်ပြီးသားဆိုတော့ကျွန်တော်တို့သိတယ်။နော်ဣသရေလပြည်ကိုအနှစ်400သူတို့ကျွန်ခံရတဲ့အရာရှိတယ်။ပြီးတော့မှအဲ့ကနေပြန်ပြီးဖခင်ကယ်ထုတ်မယ်ဆိုတဲ့အကြောင်းလဲအာဗြဟံကိုဖခင်ကတခါတည်းပြောထားတယ်ပြန်ထုတ်လာတဲ့ခါမှာဘာပါပါမယ်ဆိုတာလည်းပြောတယ်ဥစ္စာနဲ့တကွပါမယ်ဆိုတာလည်းပြောတယ်အာဗြဟံဘလို့တကြိုမလဲဆိုတာအကုန်ပါတယ်ကျွန်တော်ပြောချင်တာဒါပေမဲ့ကျွန်တော်တို့ focus လုပ်တဲ့အရာကရှေ့တစ်ပိုင်းပဲဖြစ်ပြီးတော့ brain ညတရားချင်းအတူတူစကားပြောတာချင်းအတူတူကိုကျွန်တော်တို့ဒီနောက်တစ်ပိုင်းအောင်ကြတော့ဘာလို့ကျွန်တော်တို့မစင်ချင်မိတာလဲဒါလည်းကျွန်တော်ဟိုတနေ့ရမှเนาะကျွန်တော် Genesis ကိုကျွန်တော် study လုပ်ရင်းနဲ့ဘုရားစကားပြောတဲ့ခါမှာကျွန်တော်တွေ့ရတဲ့အရာဖြစ်ဒီ brain ညတရားထဲမှာနှစ်ခုလုံးပါတယ်ဒါပေမဲ့ကျွန်တော်တို့ကလူမျိုးကြီးဖြစ်မဲ့ကိစ္စပဲကျွန်တော်တို့ကအာယုံဆိုင်တာများတော့ဒီတစ်ပိုင်းကိုလွတ်သွားတယ်။တော့ဖခင်ရဲ့အကြံစီဖခင်ရဲ့စကားကိုသင်နားထောင်နေဆိုတာသင်တစ်ပိုင်းပဲနားထောင်လို့မရဘူး။အာဗြဟံအနေနဲ့စဉ်းစားလို့ရှိရင်ဘာမှအတိတ်ပဲမရှိဘူး။ငါတို့ရတယ်မှာလူမျိုးကြီးဖြစ်မဲ့ကိစ္စပြောနေရတယ်ဘလို့လုံပြီးတော့မှကျွန်ဖြစ်ကမဲ့ကိစ္စတွေပါပါလာရတာလေ။ အထိပ္ပယ်မရှိဘူးကျွန်တော်တို့နားမလည်လေဘုရားပြောတဲ့စကားပေါ်မှာကျွန်တော်တို့ဝင်ခံတတ်ဖို့လိုတယ်ဟိုအဲ့ပေါ်မှာသဘောတူတတ်တဲ့ခါမှာကျွန်တော်တို့အတွက်ကျွန်တော်တို့အတွက်စိတ်ထဲမှာကျင်နှက်စရာအကြောင်းဖြစ်လာမှာဖြစ်တယ်ဆိုလိုတာကဆိုတော့ကျွန်တော်ဒါကိုကျွန်တော်ရဲ့လက်တွေ့ဘဝပေါ့နော်ဒါကတော့အာဗြဟံကိုဘုရားပြောတာကျွန်တော်ရဲ့လက်တွေ့ဘဝနဲ့ကျွန်တော်တို့ချိန်ထိုးကြည့်တဲ့အခါမှာကျွန်တော်တို့ကတော့အာဗြဟံလိုမျိုး brain ညင်မဟုတ်တူတဲ့အရာတွေရရှိပါတယ်အာဗြဟံနဲ့ဘုရားနဲ့ brain ညင်ဖွဲ့တဲ့ကိစ္စကဘုရားဘက်ကပဲတစ်ဖက်သက်လုတ်ပေးတဲ့ brain ညင်ဖြစ်တစ်ဖက်သက်လုတ်ပေးတဲ့ brain ညင်အဲ့ဒီမှာဆက်ဖက်ကြည့်လို့ရှိရင်သင်တွေ့လိမ့်မယ်ဆက်ဖက်ကြည့်လို့ရှိရင် brain ညင်ဖွဲ့ထားတဲ့အကြောင်းအရာလေးအဲ့ဒီမှာရေးထားတာဖြစ်အာဗြဟံကဘုရားကိုမေးတယ်ဒီ brain ညင်ကိုတီမဲ့ကိစ္စကိုဘယ်လိုလုပ်ပြီးတက်တည်ရှိမလဲပေါ့ဘုရားကိုမေးတဲ့အချိန်မှာဘုရားကဘာပြောလဲဆိုတော့အကောင်လေးယူခဲ့အကောင်လေးယူခဲ့ဒီထဲမှာเนาะကျွန်တော်နည်းနည်းလေးပြန်ကြည့်လိုက်မယ်เนาะတရားဟောစရာမဟုတ်တော့ကျွန်တော်နည်းနည်းမေ့ပါဘူးယူလာတဲ့အကောင်လေးเนาะအဲ့မှာဘုရားကဘာအကောင်လေးယူခိုင်းလဲဆိုတော့နွားတစ်ကောင်စိတ်တစ်ကောင်သိုးတစ်ကောင်ဂျိုးတစ်ကောင်ခိုးတစ်ကောင်ကိုယူလာခိုင်းတယ်เนาะအဲ့ဒါကအခန်းငယ်ခုနှစ်လောက်ကနေသင်ဖတ်ရင်တွေ့လိုက်မယ်ကျွန်တော်တို့အချိန်ကိုเนาะချွေတာလိုက်မယ်မဖတ်တော့ဘူးအဲ့တော့ဘုရားကအာဗြဟံမေးရကိုရောဒီကိုရောရဲ့ဂရိတီမဲ့ဘယ်လိုလုပ်ပြီးသိရမလဲဖះအကောင်လေးယူလာခိုင်းတယ်အကောင်လေးယူပြီးဘာလုပ်ခိုင်းလဲဆိုတော့အဲ့အကောင်လေးကိုခွဲခိုင်းတယ်အလေကနေခွဲပြီးတစ်ဖက်စီမှာခြခိုင်းတယ်အကောင်လေးကိုဒါပေမဲ့သေးတဲ့အကောင်လေးတွေပေါ့ခုနကပြောတဲ့နွားတို့သိုးတို့စိတ်တို့တော့ okay ခွဲပြီးတော့တချမ်းစီဘဲဒီမှာဘဲတချမ်းညာတချမ်းဘဲတချမ်းညာတချမ်းခြဒါပေမဲ့သေးတဲ့ငှက်ကလေးတွေပေါ့နော်ငှက်ကြတော့ခွဲလိုက်ရင်ဘာမှကြံမှာမဟုတ်တော့ငှက်တွေတော့မခွဲနဲ့မခွဲဘဲနဲ့တစ်ဖက်မှာတကောင်စီလိုမျိုးခြထားခိုင်းတယ်ဒါဖះပြင်ဆင်ထားတဲ့အကျင့်စီပြီးတဲ့အခါမှာကျမညက်နေစောင်းတဲ့အခါမှာနေဝင်သွားတဲ့အချိန်မှာအမှောင်တဲမှာကျမအဲ့ခွဲထားတဲ့အကောင်လေးဂျားတဲကနေနီးမီးဘောကဖြတ်သွားတယ်ဒါဖျားနဲ့သူနဲ့ brain ရင်လောက်တဲ့ကိစ္စတော့ဒါကဒီတိုင်းပြောလို့ရှိရင်ကျွန်တော်တို့ကတော့ဘာမှသိမခံစားရဘူးကျွန်တော်တို့ကတော့ဒီနေရာရဲ့အတိတ်အနောက်ကိုကျွန်တော်သိနာမလဲဒါပေမဲ့ in detail ပေါ့နော်ကျွန်တော်တို့ပြန်ပြီးတော့ parallel တွေကျွန်တော်တို့ဖတ်ကြည့်မယ်ဆိုလို့ရှိရင်ဒါတို့ခစ်တို့အခါမှာဒါစာချုပ်ချုပ်တာကျွန်တော်တို့အခုခင်မှာတော့စာချုပ်ချုပ်ရင်မင်းဘက်ကဒါလို့ငါဘက်ကဒါလို့ငါဘက်ကတာဝန်မကျင်ရင်ဒါယုံမယ်ဘာညာဆိုတာစာချုပ်ထဲမှာအကုန်ရေးပြီးတော့ဟိုဘက်ဒီဘက်လက်မှတ်ထိုးလိုက်တာဒါပေမဲ့အာဗြဟံခင်မှာကြတော့တခုခုလူတစ်ယောက်နဲ့တစ်ယောက်စာချုပ်ချုပ်မယ်ဆိုလို့ရှိရင်အဲ့လိုလုပ်ကြတယ်အဲ့လိုလုပ်ပြီးတော့အလေကနေအဲ့အလေကနေဖြတ်လျှောက်သွားရတယ်လူတစ်ယောက်ကဖြတ်လျှောက်သွားပြီးတော့ဆိုလိုတာကတော့ကျွန်တော်နဲ့ကိုကျော်နဲ့အာကိစ္စတခုကိုကျွန်တော်တို့စာချုပ်ချုပ်မယ်ဆိုပါတော့ကျွန်တော်ကကိုကျော်ကိုအာဒီလမှာကျွန်တော်ကအာတလောက်ကိုကျွန်တော်သူကကျွန်တော်ကိုပတ်စံချီတာပေါ့နော်ကျွန်တော်ကတလောက်ကိုနော်တရားပြန်ဆက်ကြမယ်တကယ်လို့မဆက်နိုင်လို့ရှိရင်အာကျွန်တော်အချိန်ခံပါမယ်ဆိုတာမျိုးအတွက်ကျွန်တော်ကကိုကျော်နဲ့စာချုပ်ချုပ်တယ်ဆိုရင်ခွဲထားတဲ့တဲမှာအကောင်လေးခွဲလိုက်ရောခွဲပြီးကျွန်တော်ကဂျားတဲ့ကနေဖြတ်လျှောက်ရတယ်ကျွန်တော်တွေ့ရတဲ့ဘောပေါ့လားကျွန်တော်ကချီးငားတဲ့သူဟိုကတထေးပေါ့နော်အဲ့လိုမျိုးဖြစ်တဲ့အတွက်ကြောင့်ကျွန်တော်ဂျားတဲ့ကနေဖြတ်လျှောက်ရတယ်အတကယ်လို့အဲ့ဒီအတိုင်းမလုတ်ခဲ့ရင်ဒီအကောင်လေးသေသလိုသေပါစေဆိုတဲ့သဘောမျိုးလည်းပါတာဖြစ်တယ်နော်ဒါကတော့ကျွန်တော်တို့အနောက်ကဂျမ်ဘာတွေထဲမှာနော်ပြန်ဖတ်ကြည့်ရင်ပြန်တွေ့ပါလိမ့်မယ်နော်အနောက်မှာပူဇော်တဲ့ကိစ္စတွေထဲမှာပြန်ဖတ်ရင်တွေ့လိမ့်မယ်အဲ့တော့ဆိုလိုတာဘာလဲဆိုတော့လေဖျားကသူ့ဘာသူအချိန်ခံပလိုက်တာသူဘက်ကတစ်ဖက်သက်ကြီးအာဗြဟံကိုအဲ့အကောင်လေးဂျားတဲ့ကနေသူဖြတ်လျှောက်ပြလိုက်တာမီးဘုံနဲ့ဖြတ်လျှောက်ပြလိုက်တယ်ဆိုတာကဒီဘင်းဘုံကအခုကောင်းကြီးပေးမယ်လို့ပြောအဲ့တိုင်းမဖြစ်လို့ရှင်အဲ့အကောင်လေးသေတယ်လို့ငါသေပါစေဆိုတဲ့သဘောပါဝင်နေတာဖြစ်တယ်အဲ့တော့အာဗြဟံကချက်ချင်းနားလေဖရားရဲ့မြစ်တော်ကိုနားလေစရာအကြောင်းဖြစ်တယ်ကျွန်တော်တို့ကတော့ဒီ tradition နဲ့တိတ်ပြီးတော့မရင်းသီးတော့တမျိုးလိုမျိုးကျွန်တော်တို့အတွက်နည်းနည်းထူးဆန်းရင်ထူးဆန်းမယ်ဒါပေမဲ့အာဗြဟံအတွက်ကောင်းကောင်းနားလေတယ်အာဗြဟံဖျားရဲ့မြတ်တော်ကိုကောင်းကောင်းခံစားရတယ်တဖက်သက်ဖျားဘက်ကလှုပ်သွားပေးတာဖြစ်တယ်အာဗြဟံဘာမှလှုပ်စရာမလိုဘူးသူ့ပဲသူ့ဘက်သူဖျက်လျှောက်သွားပေးတာဖြစ်တယ်သူ့ပဲအကုန်တာဝန်ယူသွားတာဖြစ်တယ်ကျွန်တော်တို့နဲ့အာဗြဟံနဲ့ဖျားနဲ့ဖွဲ့တဲ့ brain ညင်နဲ့ကျွန်တော်တို့နဲ့ဖျားနဲ့ဖွဲ့တဲ့ brain ညင်ထဲမှာဒီလိုပဲ unilateral ပဲဖျားဘက်ကပဲခရစ်တော်ဘက်ကပဲကျွန်တော်တို့အတွက်လှုပ်ပေးသွားတာဖြစ်တယ်ကျွန်တော်တို့ဘက်ကတောင်းဆိုထားတဲ့အရာကျွန်တော်တို့ဘက်ကလုံနိုင်တဲ့အရာနဲ့မဟုတ်ခရစ်တော်ဘက်ကပဲ unilateral ဒီ brain ညင်တရားကိုကျွန်တော်တို့အတွက်ဖွဲ့ပေးထားတာဖြစ်တယ်အာဗြဟံနဲ့ဖျားနဲ့ဖွဲ့တဲ့ brain ညင်ထဲမှာဖះကသူ့ကိုလူမျိုးကြီးဖြစ်စေမယ်ဆိုတဲ့အကြောင်းတွေဂတိပေးတဲ့အရာတွေရှိသလိုသူ့လူမျိုးကျွံဖြစ်သွားမယ်နှစ်လေးရပြန်ထွက်လာမယ်ကိစ္စဥစ္စာနဲ့တကွာထွက်လာမယ်ကိစ္စအကုန်ပြောသလိုဖះနဲ့ကျွန်တော်တို့နဲ့ဖွဲ့တဲ့ brain ညင်တရားထဲမှာခရစ်တော်နဲ့အားဖြင့်နဲ့ကျွန်တော်တို့ဖွဲ့ရတဲ့ brain ညင်တရားတစ်ထဲမှာဖះကျွန်တော်တို့အကုန်ပြောတယ်ကျွန်တော်တို့တစ်ချိန်မှာသူဘယ်လိုချီးမြှောက်မလဲဘာဆိုဘယ်လိုအုပ်ဆိုးခြင်းတွေဘယ်လိုပြင်ဆင်ထားလဲဘာဒီဖះရဲ့တာသမီဖြစ်တဲ့အတွက်ကြောင့်ရမယ်အရာအရာတွေဖះပြောထားတဲ့ဟာတွေအလုံးရှိသလိုကျွန်တော်တို့ဘက်ကလှုပ်ရမယ့်ဟာတွေလည်းဖះပြောထားတာရှိဒါပေမဲ့ကျွန်တော်တို့ကဖះကျွန်တော်တို့ကိုပြောတဲ့တပိုင်းကိုပဲကျွန်တော်တို့အာယုံဆိုင်လွန်တော့ကြံတဲ့ဖះပြောတဲ့တပိုင်းအောင်ကျွန်တော်မေ့နေဒီဥပမာလေးနဲ့ပဲရှင်းပြီးကျွန်တော်ပြောပြမယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီလေအခုဖန်ထားချုံနောက်ပြီးကျွန်တော်တို့ကဒီကျွံခံနေရတဲ့ဘောပဲအခုဒီအချိန်မှာကျွန်တော်တို့အားလုံးသိတယ်လောကကိုအုပ်ဆိုးနေတဲ့မင်းကဘာတူလဲခရစ်တော်မှမဟုတ်ပဲအခုအချိန်မှာအခုလောကကိုအုပ်ဆိုးနေတဲ့မင်းကယန်သူပဲ စာတမ်းပဲအခုချိန်မှာအုပ်ဆိုးနေတာသင်နဲ့ကျွန်တော်ကသူတစ်ပါးပိုင်နေပြီးမှာကျွန်ုပ်ဖြစ်ကျွန်တော်ရောက်နေတာပဲကျွန်တော်တို့ကနှိမ့်ဆက်မဲ့အရာတွေရှိတာပဲကျွန်တော်တို့သင်လောကထဲမှာခရစ်တော်အကြောင်းသွားပြောပါလားသင်ကဘယ်သူချီးမြှောက်မယ်ထင်လဲဒီလောကထဲမှာအခုခေတ်ထဲမှာခရစ်တော်အကြောင်းပါကြည့်လူတွေနည်းနည်း share သွားလိုက်မယ်ခရစ်တော်အကြောင်းသင်ပြောကြည့်လိုက်ဒီလူကြားထဲမှာနည်းနည်း share သွားလိုက်မယ်တော့သင်ကလေယုံကြည်ခြင်းကိုပြကြတယ်ငါခရစ်တော်ကိုယုံကြည်တယ် I am the follower of Jesus I am the disciple of Jesus ပြောကြည့်လူတွေသင်ကိုနည်းနည်းနှာခေါင်းရှုံလိုက်မယ်ဟာဒီကောင်ငါကြောင်ကောင်းနေလားမသိဘူးဒီလိုပဲသင်ပြောခံရမယ်သင်ငါတာလေဟိုဒီငါကလေငါတတလုံးဒီတစ်ပင်ကိုလေငါအမျက်တနိုးနဲ့ကိုးကွယ်တာလေငါဒီတောင်ကြီးကိုလေငါအမျက်တနိုးနဲ့ကိုးကွယ်တာလေလို့ပြောကြည့်ဘာမှဖြစ်ဘူးသင်ကိုလူတွေချီးမြှောက်နေမယ်ကောင်းတယ်မင်းယုံကြည်တဲ့အတိုင်းလှုပ်တာလှုပ်ကောင်းတယ်မင်းယုံကြည်တာတခုခုဆွဲလမ်းပြီးယုံကြည်တာကောင်းတယ်လို့ပဲပြောမှာပဲနော်ဒီနေ့ခရစ်တော်ကိုသင်ယုံကြည်တယ်လို့ပြောကြည့်ပါလားဒီနေ့အာဗြဟံရဲ့အမျိုးတွေကြုံခံရတယ်လို့ပဲကျွန်တော်တို့အခုလက်ရှိဖြစ်နေတဲ့အချိန်ဒါပဲဒါမဲ့ကျွန်တော်တို့ဒီတိုင်းပြီးမှာမဟုတ်ဒီချိန်မှာခရစ်တော်နဲ့အတူစိုးစံရမယ့်အချိန်ရှိတယ်ပြန်ထွက်လာမယ့်အချိန်တွေရှိတယ်ဖခင်ကအကုန်ပြောထားတယ်ဒါပေမဲ့ကျွန်တော်တို့ကတော့ကျွန်တော်တို့လိုချင်တဲ့ဘက်မှာကျွန်တော်တို့စင်ကျင်တာတော့အဲ့ဒါတော့ဖခင်နဲ့မဆိုင်ဖခင်ဘက်ကအကုန်ပြောပြတာဖြစ်တယ်တင်းကိုအခုမပြောလဲတင်းအစဉ်သစ်ဖြစ်တဲ့အချိန်မှာတနည်းနည်းတမျိုးမျိုးနဲ့တင်းကိုပြောမှာပဲအဲ့တော့ကျွန်တော်ပြောချင်တာဒီအာဗြဟံရဲ့ဖခင်နဲ့ဖွဲ့တဲ့ဘရင်ဂျင်တဲကနေကျွန်တော်ဖာသင်ခန်းစာရလဲဆိုတော့ဖခင်နဲ့အတူသွားလာခြင်းဖခင်စိတ်ကိုကျင့်နှက်စေခြင်းတဲမှာဖခင်ပြောတဲ့အရာကိုပြောတဲ့အတိုင်းအကုန်တင်လက်ခံလိုက်တာကဘုရားစိတ်ကိုကျင့်နှက်စေတယ်။သင်နားလည်မှလက်ခံတာမဟုတ်။သင်စဉ်းစားကြည့်လို့အထိပ္ပယ်ရှိမှလက်ခံတာမဟုတ်။ဘုရားပြောတဲ့အရာအားလုံးထဲမှာဝန်ခံသဘောတူလိုက်ခြင်းကဘုရားစိတ်ကိုကျင့်နှက်စေတယ်။ထပ်ပြောမယ်ဘုရားစိတ်ကိုကျင့်နှက်ရင်သင်စိတ်အော်တိုကျင့်နှက်တယ်။မယုံရင်လက်ခံကြည့်။သင်စိတ်အော်တိုကျင့်နှက်တယ်။ဘုရားသင်အတွက်ကြံစီထားတဲ့အကြံစီပေါ်မှာသင်ဝန်ခံသဘောတူကြည့်။သင်စိတ်အော်တိုကျင့်နှက်တယ်။အဲဒီဆိုရင်သင်ရဲ့အရာရာမှာကောင်းစားခြင်းနဲ့ကျမ်းမာခြင်းရဖို့အကြောင်းရှိတာဖြစ်တယ်။ကျွန်တော်နောက်ထပ်ကျမ်းစာတွေကလူတယောက်ကြောင့်ကျွန်တော်ကြည့်မယ်ဒါကတော့ကျွန်တော်အားလုံးသိတယ်ပေါလုပေါလုရဲ့ဖိလိပ္ပိတဲကပေါ့နော်ဖိလိပ္ပိ3:17လောက်မှာရှိတဲ့အကြောင်းအရာနဲ့နော်ကျွန်တော်တို့ဒါကတော့နမည်ကြီးတဲ့အကြောင်းအရာနည်းနည်းကျွန်တော်တို့လည်းပြောနေကြဖြစ်တယ်ဆိုတော့အားလုံးလည်းရင်းနေပြီးသားပဲဖိလိပ္ပိ3:17မှာကျွန်တော်ဖတ်ကြည့်အောင်နော်ရမနော်ဆာမနော်ထိုသခင်ကြောင့်ခတ်သိမ်းသောအရာတို့ကိုအရှုံးခံရပြီးတည်ခြင်းမှထမြောက်သောအခွင့်ကိုငါရနိုင်ကောင်းလင်ကိုတော်သည်အသေးခံတော်မူသည်နည်းသူငါသည်လည်းအသေးခံ၍ထိုသခင်ကို၎င်းထမြောက်တော်မူခြင်း၏တကူကို၎င်းဆင်းရဲခံတော်မူခြင်းကိုဆက်ဆံ၍ခံခြင်းကို၎င်းသိကျွမ်းခြင်းကပြည့်ညက်တရားအားဖြင့်ရသောကိုဖြောင့်မတ်ခြင်းကိုမကိုးစားဘဲခရစ်တော်ကိုယုံကြည်ခြင်းအားဖြင့်ရသောဖြောင့်မတ်ခြင်းသည်ဟုသောယုံကြည်ခြင်းအတွက်ကြောင့်ဘုရားသခင်ပေးတော်မူသောဖြောင့်မတ်ခြင်းကိုကိုးစားသဖြင့်ခရစ်တော်ကိုအမျက်ထိုသခင်၌ကျွန်တော်ဖတ်ရင်လည်းဘယ်ကဝမ်းမလို့ပျောက်သွားနိုင်ချင်တယ်နော်အဲ့တော့โอเคဒီမှာကျွန်တော်ဗာပြောချင်လဲဆိုတော့ရှင်ပေါလုကဒီနေရာမှာအချက်နှစ်ချက်ကိုအဓိကပြောနေတယ်တစ်ခုကသူရှုံးတဲ့အရာရှိတယ်တစ်ခုကသူမြတ်တဲ့အရာရှိတယ်ဒီကျမ်းပိုက်ကိုသင်သတိထားပြီးကြည့်မယ်ဆိုလို့ရှင်သူရှုံးသွားတဲ့အရာရှိတယ်သူမြတ်တဲ့အရာရှိတယ်သူဗာရှုံးသွားလဲအစမှာရေးထားတယ်ခတ်သိမ်းသောအရာသူရှုံးတယ်အရှုံးခံလိုက်ရတယ်။ဒီနေ့ဖခင်ရဲ့သဘောဖခင်ရဲ့စိတ်နှလုံးကျင့်နှက်ဖို့သင်ဦးစားပေးပြီးရွေးချယ်မယ်ဆိုတဲ့အရာမှာသင်ဆုံးဖြတ်ချက်ချလိုက်ရင်သင်ရှုံးမယ်။လောကမှာနေတဲ့အချိန်သင်ရှုံးမယ်။ဖခင်ဘက်မှာသင်ရက်တည်မယ်ဖခင်နဲ့ဖခင်ကျင့်နှက်ဖို့ပဲငါရွေးချယ်လိုက်တော့မယ်ဆိုတဲ့ဆိုင်နာရှိလို့ရှိရင်တစ်ဆက်ထဲမှာပါလာမယ် consequence ကပါလေ။နောက်ဆက်တွဲကသင်ရှုံးမှုရှိတယ်။သင်ရှုံးမှုရှိတယ်။ခတ်သိမ်းသောအရာသင်ရှုံးလိုက်မယ်။ဒီအစ်မတိုင်ခင်မှာရှင်ပေါလုပြောထားတယ်ဇာတိနဲ့ပတ်သက်ပြီးလူတွေဝါကြွားမယ်ဆိုငါကပို့ပြီးဝါကြွားစရာအကြောင်းရှိတယ်ဟုတ်လားသူကဘာဖြစ်တယ်ဘာဖြစ်တယ်ပြောတယ်နော်အဲ့တော့အဲ့ဒါအားလုံးသူရှုံးခံတယ်ရှုံးတယ်သူ့အတွက်အကျိုးဖြစ်မယ်လို့သူငကိုထင်ထားတဲ့အရာအားလုံးရှုံးဖို့ရှိဒီနေ့ခုနကပြောတယ်ခရစ်ဘုရားဘက်ကမှာဘုရားကျင့်တဲ့ဖို့ဘုရားနှလုံးသားကျင့်တဲ့ဖို့ကျွန်တော်သချင်းဆိုရင်လွယ်ပါတယ်နော်ကျွန်တော်တို့အခုပြောရင်လွယ်ဒါပေမဲ့အသက်သာအတွင်းမှာသင်တကယ်ဘုရားကျင့်တဲ့ဖို့ပဲအသက်ရှင်မယ်လို့ဆုံးဖြတ်လိုက်သင်နောက်က consequence ပါသင်သိဖို့လိုတယ်သင်ရှုံးမဲ့အရာတွေရှိတယ်။ရှုံးမှာပတ်ပတ်ဆက်ဆက်ရှုံးလိုက်မယ်။စီးပွားတော့တွက်လို့ရှင်မတန်အောင်ရှုံးမယ်အခုချိန်မှာ။အခုချိန်မှာမတန်အောင်ရှုံးမယ်။မတန်အောင်ရှုံးမယ်။လောကကြီးရင်တကယ်ငတုံးမယ်။ငတုံးမယ်။ Thursday night က shopping ထွက်လို့အကောင်းဆုံးနော်။ဘာလို့ cell group သွားလဲ။ cell group မှာရောဘာလို့လဲ။ cell group မှာဟို cell group မှာနေသွားလို့ပြီးတော့ဘာများထူးမှာမလို့လဲ။လောကကပြောတာပြောနော်။ယုံကြည်သူကတော့သင်ကိုအဲ့လိုမပြောပါဘူး။နော်လောကကသင်တငယ်ချင်းရှိလို့ရှင်သင်ကိုပြောမယ်။နော်။ဟိုသင်စနေတနင်္ဂနွေနေ့မှာ over time ဆင်းလိုက်ပိုကောင်းတယ်ပတ်စံပိုရတယ်ဟာ double pay ရမယ်တချို့ 1.5 လောက်နော်ရမယ်ဟာရှိအဲ့တော့သင်ဖျားချောင်းတက်လိုက်လောကကြီးရင်သင်ငတုံးမယ် တင်းကိုသူများဆဲသွားတယ်တင်းကိုသူများပြောသွားတယ်တင်းတီးခံလိုက်တယ်တီးခံလိုက်တင်းဘာမှပြန်မလုပ်လိုက်လောကကြီးငတုံးပဲဒီကောင်ဘာမှမပြောတတ်လို့ဒီကောင်ငတုံးဘလို့ကြည့်ကြည့်တင်းရှုံးမဲ့အရာတွေရှိတယ်နောက်ဆုံးကတင်းလှုပ်ချင်တာတင်းမလှုပ်ရတော့လောကမှာကိုလှုပ်ချင်တာမလှုပ်ရတော့ဘဲနဲ့ practically ဘယ်သူကကျင်တတ်မှာလဲအဲ့ဒါအားလုံးတင်းရှုံးရမှာဖြစ်တယ်ဒါမဲ့ကျွန်တော်တို့ဈေးတွက်ဖို့လိုတယ်ထောင်မြင်ကျွန်တော်တို့ရာဆွန့်ရတာဖြစ်တယ်ဒီနေ့ပေါ်လူပြန်ပြောဘာအောင်မြက်လဲဆိုတော့ထိုးသခင်ခရစ်တော်ကိုသူအမျက်ရတယ်လို့ကျမ်းစာထဲမှာပြောတယ်ဒီထက်ကြီးတဲ့အမျက်ဘာရှိအောင်လဲဒီနေ့ခရစ်တော်ကိုအမျက်ရပြီရှင်အားလုံးရှုံးသွားလို့ခရစ်တော်ကိုမြက်တယ်ဆိုလို့ရှင်တန်လားမတန်ဘူးလားကျွန်တော်တို့ခုစဉ်းစားရင်ခရစ်တော်ကိုအမျက်ရထိုးသခင်ကိုအမျက်ရတာမှမတန်ရင်မသိအဲ့ဒါတော့ဟိုဟာသင်္ချာတွက်တာနည်းနည်းညံ့လို့ပဲဖြစ်မှာပဲနော်ဘလောက်ရှုံးရှုံးခရစ်တော်ကိုအမျက်ရတယ်ဆိုလို့ရှင်တန်ကိုတန်တယ်တန်ကိုတန်တယ်တန်ကိုတန်တယ်အခုချိန်မှာလူတွေအမြင်မှာတော့တန်ကြမှာတတ်မယ်ဒါမဲ့တစ်ချိန်မှာမျက်စိတမိတ်လျှက်တပြက်ဖက်ခနေဒီကာလကနေနောက်ကာလတစ်ခုကိုပြောင်းသွားပြီဂျေဇုရဲ့ကာလဆုံးသွားပြီအခုခရစ်တော်ကိုတကယ်မြင်ရပြီခရစ်တော်တကယ်အုပ်ဆိုးတဲ့ကာလရောက်ပြီခရစ်တော်တကယ်သူကိုယ်တိုင်ဒီကျွန်တော်တို့နဲ့အတူအုပ်ဆိုးဖို့ရောက်လာတဲ့အချိန်ရောက်သွားပြီသူ့ရဲ့ဘုံအသရေသူ့ရဲ့လှပခြင်းသူ့ရဲ့တန်ရှင်းခြင်းသူ့ရဲ့ကောင်းမြတ်ခြင်းတွေကိုတကယ် face to face မြင်နေရပြီသူ့ကိုကြည့်လိုက်တာနဲ့လူတွေကဟာဟာလို့ဖြစ်သွားမယ့်အချိန်ရှိအားလုံးကခရစ်တော်ကိုပဲလိုချင်ခရစ်တော်နာမှာပဲနေချင်တယ်ခရစ်တော်နဲ့အနီးဆုံးနေရလေရင်ကိုကောင်းပါတယ်ဆိုပြီးတော့လူတွေအဲ့ split second လေးမှာပြောင်းသွားမယ် second ရဲ့အစိတ်ပိုင်းလေးတစ်ခုတည်းမှာလူတွေပြောင်းသွားလိမ့်မယ်အဲ့ချိန်ကျရင်တင်တန်ပြီတင်းအတန်ချင်းမတန်ချင်းကအဲ့ချိန်ပေါ်မှာပုံမှာဖြစ်တယ်အခုကတော့တင်းကငတုံးပဲကျွန်တော်ကငတုံးပဲအဲ့ဒီအချိန်ရောက်ရင်paradigm တခုရွေ့သွားရင်အခြေအနေတခုကနေအခြေအနေတခုကိုပြောင်းသွားလို့ရှိရင်အဲ့ဒီမှာလူတွေက seeing is believing ခရစ်တော်ကိုတကယ်မြင်ရတဲ့အချိန်ကျရင်သခင်ဆိုပြီးတော့အားလုံးလိုချင်မှာသူ့ပဲလိုချင်ကျန်တာမှာလိုချင်မှာမဟုတ်သူ့ပဲလိုချင်တဲ့အချိန်ရောက်လာလိမ့်မယ်အဲ့ဒီအချိန်ကျရင်တော့ပြီးပြီတင်မြက်ပြီတင်မြက်ပြီတင်မြက်ပြီဒီနေ့ဖျားနှလုံးသားကိုကျင်နှက်ဖို့တင်ရွေးချယ်ခြင်းတဲမှာအရှုံးရှိမယ်ကျွန်တော်တို့ကမရှုံးကျင်တာဖျားကိုလည်းရွေးချယ်ခြင်းနဲ့ရှုံးမှလည်းကြောက်တယ်အဲ့တော့ကျွန်တော်တို့ဟိုဘက်ကဒီဘက်ကိုဆွဲထားတော့အလဲမှာကာယာကြီးဖြစ်နေတယ်။ဒီနေ့ဖျားအောင်ရွေးချယ်မဲ့တယ်မှာရှုံးပါလိမ့်မယ်။တင်းအချိန်တွေရှုံးသွားလိမ့်မယ်။တင်းရဲ့အစွမ်းတွေရှုံးသွားလိမ့်မယ်။တင်းရဲ့မိတ်ဆွေအပေါင်းအသင်းတချို့ရှုံးသွားလိမ့်မယ်။တင်းရဲ့ဝိညာဉ်ရေးရာမှာအတူသွားလာနေတဲ့သူတွေတောင်တစ်ခါတလေရှုံးရင်ရှုံးသွားအောင်မယ်။ရှုံးမဲ့အရာရှိပါတယ်။နော်ငကိုတင်းမှာတော်လာပြီလို့ထင်တဲ့အစွမ်းတွေတင်းရှုံးသွားလိမ့်မယ်။ကျွန်တော်ခုနပြောသလိုငါဘုရားငါသာပြင်ငါသာသခင်ဆိုအဲ့ဒါပဲရောက်သွားလဲတော့မသိဘူး။အဲ့ဒါရှုံးသွားပြီ။နော်ဟိုအရင်တော့ကသချင်းဆိုလို့ရှိရင်ကောင်းအောင်ကြိုးစားပြီးဆိုချင်တာလေ။ကိုကောင်းတစ်ခါကောင်းအောင်ကြိုးစားချင်တာ။အဲ့ဒါရှုံးသွားရင်အဲ့ဒါမရှိတော့အဲ့ဒါပဲရောက်သွားပြီလည်းမသိဘူး။ငောင်းကအကောင်းဆုံးလုပ်မယ်ဆိုတဲ့ဟာတွေသွားပြီးမရှိတော့ဘူး။အဲ့ဒါခရစ်တော်ပဲအထက်ကနေလုပ်ပါစေဖြစ်သွားပြီ။ဆိုတော့အဲ့ဒါတွေပဲအကုန်ရှုံး။ရှုံးမစေ။ရှုံးမစေ။အရှုံးခံလိုက်ပါ။ဒီနေ့ကောင်းငင်နိုင်ငံထဲမှာဖခင်ရဲ့နိုင်ငံတော်ထဲမှာဆုံးရှုံးခြင်းကရယူခြင်းဖြစ်တာဖြစ်တယ်။ဒီနေ့ရဒီနေ့ကျမ်းစာမှာပြောမှာလူကကိုယ့်အသက်ကိုကိုယ်ကယ်တင်ခြင်းနဲ့အဲ့လူကအသက်မရောက်။ကိုယ့်အသက်ကိုဆုံးရှုံးခံတဲ့သူကမှအသက်ကိုရမှာဖြစ်တယ်။ဒီနေ့သင်အရှုံးခံလိုက်ပါ။လောကထဲမှာနေတဲ့အခါမှာဖခင်ကိုရွေးချယ်ခြင်းတောက်မှာရှုံး။သိတယ်။သိတယ်။ကျန်တာလည်းရေးတာရှုံးမယ်ဆိုတော့လည်းသိတယ်ဒါပေမဲ့ကျင်တတ်တယ်ကျင်တတ်တယ်ကိုယ်အသက်တာအတွက်မှာကြည့်လိုက်ငါ့ကိုကောင်းကင်ဘာကျင်တတ်တယ် I feel in ဘာလည်းမှမတူဘူးသိလားသင်တကယ်လှုပ်ကြည့်လိုက် share ပဲဖះငါ့ကိုချီးပြီးငါလှုပ်တဲ့အရာတော့ဖះကျင်တတ်တယ်ငါဖះကျင်တဲ့ဖို့ရွေးချယ်လိုက်တဲ့အရာမှာဖះကျေးဇူးပြုတယ်ဟာအဲ့ထွက်ကောင်းလိုက်တာအဲ့မှာသင်ကျင်တတ်တော့ကွာအဲ့ဘာလည်းမှမတူဘူးအဲ့ဒီမှာသင်ကျင်တတ်နေခြင်းတည်းမှာဘာလည်းမှမတူအဲ့လိုအားရအားစားပါစားကိုငင်ပြောသလိုအားစားပါစားနော်လုံးဝကျင်နဲ့လိုက်ဆောင်ပါဖျားရဲ့ဖျားငါ့ကိုကျင်နဲ့နေတယ်ဆိုတဲ့အရာလူတွေကလေဟိုကိုဟို Facebook မှာဖြစ်နော် Social Media မှာဖြစ်ကိုတင်တဲ့ status လေးတခုကိုလူတွေလာ like လုပ်လို့ရှိရင်လူတွေကကျင်နဲ့တယ်အောက်မှာ comment ရင်ပိုကျင်နဲ့တယ် like တောင်မှ like နဲ့ love ဆိုရင်တောင် love ပါရင်ပိုကြိုက် like ဆိုရင်တိတ်မကြိုက် comment မှာရေးလိုက်ပြီးအောက်ကနေ amen နေ by praise the lord တွေပါထည့်လိုက်ရင်အဲ့ဒါပြီးပြီပဲအဲ့ဒါအကြိုက်ဆုံးပဲအဲ့ဒီထဲမှာမှလာပြီးရေးတဲ့ Amen တို့ Praise the Lord တို့ကဟိုနာမည်ကြီးစရာများဖြစ်မယ်ဆိုလို့ရှိရင်ဆရာရူပတ်များဖြစ်မယ်ဆိုလို့ရှိရင်နော်ပို့ရောင်းကျင်နေအောင်ပဲနော်ဟိုဒါပေမဲ့အခုသင်ကို Amen လို့လာရေးမဲ့သူကဘုရားကိုယ်တိုင်ဖြစ်ဘုရားကျင်တဲ့ဘုရား Amen ထူးတယ်ကောင်းရင်ကနေ Amen ထူးတယ်ဘုရားကကောင်းတယ် share ပဲအားပေးတယ်ဆိုတာအဲ့ဘာနဲ့သွားလဲမလဲဘာနဲ့သွားလဲမလဲတင်တယ်မှာတင်ဖះကျင်တဲ့ဖို့တင်ဆန်နာရှိလိုက်တဲ့အရာလေးပေါ်မှာဖះကျေးဇူးပြုတ်ပြီးတော့တခုပြီးမြောက်သွားခြင်းတဲ့မှာဖះကကျင်တဲ့ဟာဖះကျင်တဲ့ပြီအာမင်ထူတယ်ပြီးပြီဒါပဲဒီတစ်ဘာဖို့လို့သေးလဲကျွန်တော်တို့တော့လုံလောက်တယ်ဒါ share ပဲအဲ့ feeling က share ပဲဖះရဲ့ကျင်တဲ့ခြင်းကို ကျွန်တော်တို့တစ်တော့ရှားခြင်းနဲ့စိတ်တော့ရှိဖို့လိုရလေနော်ရှားခြင်းနဲ့စိတ်မှမရှိရင်ဆင်ပြေအောင်ကျွန်တော်ကိုကြော်ပြောတဲ့စကားတခုကျွန်တော်အခုတည်းကမှတ်မိသေးတယ်ကျွန်တော်ကိုယ့်ဘက်ကိုအထင်မသေးပါနဲ့တဲ့ကျွန်တော်ဖျားခြင်းနဲ့ဖို့ကျွန်တော်တကယ်တွေးနိုင်တယ်တဲ့ဆန္ဒရှိမယ်ဆိုလို့ရှိရင်ပေါ့နော်ခွင်းစားခွင့်ပေးတော့ပါရနော်ကိုယ့်ဘက်ကိုဖျားခြင်းနဲ့အောင်ငါမလုတ်တတ်ဘူးဖျားခြင်းနဲ့အောင်ဖျားခြင်းနဲ့အောင်ငါမတွေးတတ်ဘူးမကြံတတ်ဘူးလို့မထင်ပါနဲ့တဲ့နော်ဖျားခြင်းနဲ့အောင်ကျွန်တော်တိတ်တွေးတတ်တယ်ဖျားခြင်းနဲ့အောင်ကျွန်တော်တို့တိတ်ပြီးတော့မှကြံတတ်တယ်ဘယ်လိုလေးလုံးလိုက်ရင်ဖျားခြင်းနဲ့မလဲဆိုတော့ကျွန်တော်တို့သိတယ်ဟုတ်တယ်တရားစဉ်းစားကြည့်ကျွန်တော်လည်းစဉ်းစားကြည့်ပထမတော့ကတော့ဟုတ်ပါမလားလို့ကျွန်တော်ထင်တယ်ဒါပေမဲ့ဟုတ်တယ်ကျွန်တော်တို့ဖျားခြင်းနဲ့အောင်တိတ်တွေးတတ်တယ်ဖျားခြင်းနဲ့အောင်ကျွန်တော်တို့တိတ်ကြံတတ်တဲ့လူတွေဖြစ်တယ်ဘာလို့လဲဆိုတော့ကျွန်တော်ဆက်ပြောမယ်နော်အဲ့တော့ကျမ်းစာကျွန်တော်တို့ခဏဖတ်အောင်နော်အာရှင်ယောဟန်ခရစ်ဝင်ခန်းကြီး၄တဲ့ကအကြောင်းအရာနဲ့နော်ကျွန်တော်တို့ကြည့်ဖို့ဖြစ်တယ်ပြီးကန်ဒီပါပြီထင်တာပဲရှင်ယောဟန်ခရစ်ဝင်အခန်းကြီး၄ရှင်ယောဟန်ခရစ်ဝင်အခန်းကြီး၄ကအဖြစ်ပြက်ကတော့ကျွန်တော်အားလုံးသိပါတယ်เนาะဒါကရှမာရိအမျိုးသမီးကိုခရစ်တော်ကကိုးကွယ်ခြင်းနဲ့ပတ်သက်ပြီးတော့သူကပြောတာဖြစ်တယ်ရှမာရိအမျိုးသမီးနဲ့စကားပြောပြီးတော့ရှမာရိအမျိုးသမီးကเนาะရေလာခတ်တာပေါ့เนาะရေလာခတ်ရင်ကနေရေတောင်းတောက်တယ်ရေတောင်းတောက်တာကနေနောက်ဆုံးတော့သူလာပြီးတော့မှဒီခက်တဲ့ဘုံမှာထားခဲ့ပြီးတော့သူအသက်ဆန်းရည်တွင်ဖြစ်ပြီးတော့မှနော်ဆန်းရည်စီးစင်းရာတွင်ဖြစ်ပြီးမှသူဝမ်းမြောက်စွာနဲ့သူလူတွေကိုသွားပြီးအေဝံဂေလိပြောတဲ့အကြောင်းအရာလေးဖြစ်ပါတယ်။ဒါရှမာရိအမျိုးသမီးနဲ့ခရစ်တော်နဲ့ဖြစ်တဲ့အကြောင်းအရာလေးပေါ့နော်။ဒါအားလုံးကျွန်တော်တို့သိတယ်။ဒါပေမဲ့ဒီနေ့ကျွန်တော် point out လုပ်ချင်တာလေကျွန်တော်ဒီနေ့ပို့ပြီး focus လုပ်ချင်တဲ့အကြောင်းအရာလေးရှိတယ်။အဲ့တော့အဖြစ်ပြက်အားလုံးတော့ကျွန်တော်မဖတ်တော့ဘူး။ကျွန်တော် focus လုပ်ချင်တဲ့ဟာလေးပဲကျွန်တော်ဖတ်မယ်။အခန်းကြီး၄အငယ်9 8ကျွန်တော်အဲ့နှစ်ပိုက်ကိုကျွန်တော်အရင်ဖတ်ကြည့်အောင်။ရှမာရိမိန်းမတစ်ယောက်သည်ရေခက်ခြင်းကလာ၍ယေရှုကငါတောက်ဖို့ရေပေးပါဟုထိုမိန်းမအားမိန့်တော်မူ၏အကြောင်းမူကားတပည့်တော်တို့သည်စားစရာကိုဝယ်ခြင်းကမြို့တဲသို့သွားကြသည့်အခိုက်ဖြစ်သည်ဟုတ်ပြီဒီနေရာမှာဘာတွေ့ရလဲဆိုတော့အဲ့ဒီအမျိုးသမီးနဲ့ခရစ်တော်နဲ့စကားပြောတဲ့အချိန်မှာခရစ်တော်တယောက်တည်းသူ့နောက်ကသူ့ရဲ့တပည့်တော်တွေမပါဘူးအဲ့ညင်ခွင်လေးကိုကျွန်တော်မြင်အောင်ရေးထားတာဖြစ်အဲ့တော့တပည့်တော်တွေဘယ်သွားနေရလဲအစာစားဖို့မုတ်သွားဝယ်ရဝါဒီဝါဒီဝါဒီအတွက်နော်ဝါဒီအတွက်နော်သွားပြီးပြင်ဆင်အောင်ဖြစ်တယ်နော်တပည့်တော်တွေကခရစ်တော်နဲ့အတူမရှိဘူးဘာလို့လဲဆိုတော့သူတို့ကမြို့ထဲမှာမုတ်သွားဝယ်နေရဆရာစားဖို့နော်မုတ်သွားဝယ်နေတဲ့အချိန်ဖြစ်တယ်လေအဲ့တော့အဲ့ဒါအစလေးမှာကျွန်တော်တို့အဲ့အကြောင်းအရာလေးတွေ့ရပြီးတဲ့အခါမှာခုနကကျွန်တော်ပြောတဲ့အဖြစ်ပြက်တွေအားလုံးဖြစ်သွားတယ်ရှမာရိအမျိုးသမီးလည်းပြောင်းလဲသွားတယ်တို့တို့နောက်ထပ်ကြမ်းပိုက်တစ်ခုကျွန်တော်တို့ဖတ်မယ်နော်ဒီတစ်ခါကြတော့ကျွန်တော်တို့31ကနေ34အထိကိုကျွန်တော်တို့ဖတ်ရအောင်တွင်ဖတ်မယ်နော်မရောက်မီတွင်တပည့်တော်တို့ကအရှင်ဖျားအစာကိုသုံးဆောင်တော်မူပါဟုတောင်းပန်ကြလင်သင်တို့မသိသောစားစရာသည်ငါ၌ရှိသည်ဟုမိန့်တော်မူ၏ထို့ကြောင့်တပည့်တော်တို့ကတစုံတစ်ယောက်သောသူသည်စားစရာကိုပို့ပြီးလောဟုအချင်းချင်းမေးမြန်းကြလင်ယေရှုကငါ့ကိုဆေလွတ်တော်မူသောသူ၏အလိုတော်ကိုစောင့်ခြင်းသူ၏အမှုကိုပြီးစီးစေခြင်းအမှုသည်ငါစားစရာဖြစ်၏အဲ့တော့ဒီအကြောင်းအရာလေးမှာဘာဖြစ်လဲဆိုတော့ရှမာရိအမျိုးသမီးကခရစ်တော်နဲ့တွေ့ပြောင်းလဲပြီးလစ်သွားတယ်။အဲ့တော့အဲ့ဒီအချိန်မှာယေရှုရဲ့တပည့်တော်တွေကပြန်ရောက်လာပြီးတော့ဘာနဲ့ပြန်လာလဲ။မုတ်ဝယ်ပြီးတော့ဝါဒီနဲ့ပြန်လာ။နော်။ဝါဒီနဲ့ပြန်လာတဲ့အချိန်မှာခရစ်တော်ကမစားတော့ဘူး။ခရစ်တော်ကမစားတော့ဘူးဖြစ်နေ။ခရစ်တော်မစားတော့ဟာသူတို့အချင်းချင်းကြည့်ပြီးတော့မှပေတရုကလည်းယောဟန်ကိုကြည့်ယောဟန်ကလည်းနော်အိန္ဒြေကိုကြည့်ပြီးတော့ဟာဘလူလဲပေါ့တခြားတယောက်အောင်များလာပြီးတော့ခရစ်တော်ကိုမုတ်ချွေးဝါလို့လာပါသူတို့အဲ့လိုဖြစ်နေတဲ့ဟာလေးလေအခုကျွန်တော်တို့ဖတ်လိုက်တဲ့ဟာအဲ့လိုဖြစ်ပြက်လေးမှာခရစ်တော်ကပြောလဲဆိုတော့သင်တို့မသိတယ်စားစရာငါမှရှိဒါခရစ်တော်လိန်တာမဟုတ်ဘူးနော်လိန်တာမဟုတ်ခရစ်တော်အပိုပြောတာမဟုတ်ခရစ်တော်နင်းတဲ့အပိုထည့်လိုက်တာမဟုတ် over tin လိုက်တာမဟုတ်ခရစ်တော် over tin တိုက်လိုက်တာမဟုတ်နော်ကျွန်တော်တို့က over tin တက်တယ်ခရစ်တော် over tin လို့မရဘူးနော်ဘာလို့လဲဆိုတော့သူကအပြစ်ကင်းတဲ့ blameless ဖြစ်ရမယ် spotless ဖြစ်ရမယ်ကျွန်တော်တို့အပြစ်အတွက်ယူတင်ကျွန်တော်တို့အပြစ်အတွက်သူကိုစားအသိခံပေးဖို့အတွက်သူအပြစ်လုံးဝရှိလို့မဖြစ်ဘူး။ညာပြောလို့မရဘူး။ဆိုလိုတာဗိုက်စာနေရဲ့ဒါနဲ့ဗိုက်မစားပါဘူးလို့ညာလို့မရဘူးခရစ်တော်။သူဒီတဲမှာသူမစားတော့ဘူးလို့ပြောရင်တကယ်မစားတာလို့သင်တဲ့ကျွန်တော်နားလည်ဖို့အကြောင်းရှိတယ်။သင်သူဗိုက်စာနေရဲ့ဒါနဲ့မှညာပြီးတော့ဗိုက်မစားဘူးပြောလို့ရှိရင်ဒါလိန်တာဖြစ်သွားမယ်။လိန်လို့ရှိရင်အပြစ်ပါသွားပြီ။အပြစ်ပါသွားရင်လောကကတိုင်းမှာကျွန်တော်တို့အတွက်အပြစ်ရဲ့ဘဟုကပေးပြီးလို့မရတော့ဘူး။အဲ့ဒါဆိုသင်တဲ့ကျွန်တော်လည်းဂျုံပြစ်ပြီပဲ။နော်အဲ့တော့ဒီတဲမှာသူရေးထားတဲ့ဗိုက်မစားဘူးဆိုတာတကယ်မစားတာပဲ။ဘာတွေ့ရလဲဆိုတော့လေခရစ်တော်ရဲ့နှလုံးသားကိုကျွန်တော်ခံစားရခရစ်တော်ရဲ့နှလုံးသားသူ့အဖေကျင်납ဖို့ဆိုတာကသူ့ရဲ့စားစရာဖြစ်တယ် အာမင်ဒီနေ့ခရစ်တော်ရဲ့နှလုံးသားကဘယ်လိုရှိလဲဆို तू အဖေကျင်နဲ့မယ်ဆိုအဲ့ဒါ तू ရဲ့စားစရာဘယ်လောက်တောင်ပြည့်သွားလဲဆို spiritually ပြည့်သွားမဟုတ်ဒီနေ့အထဲမှာစိတ်ထဲမှာကျင်နဲ့သွားမဟုတ်ခန္ဓာထည့်ကိုစီးထွက်လာတကယ်ပိုင်းမစားတော့ဘုရားရဲ့ကျင်နဲ့ချင်းကိုရှာလိုက်ရတာဘုရားကျင်နဲ့ဖို့လှုပ်လိုက်ရတဲ့အရာတစ်ခုကခရစ်တော်အတွက်ဘိုက်တော်မစားတော့ပထမဘိုက်စားလို့သွားဝယ်တာမဟုတ်သွားဝယ်တာဒါပေမဲ့အခုဘိုက်တော်မစားတော့ဘူးဆိုတဲ့အရာဖြစ်သွားပြီအဲ့တော့ဒါတင်တဲ့ကျွန်ုပ်နှလုံးသားကဒီလိုမှမဟုတ်တာတင်တဲ့ကျွန်ုပ်နှလုံးသားကကိုလှုပ်ချင်တာပဲသိတာကိုလှုပ်ချင်တာမလှုပ်တော့ပဲဖះဘက်ကိုလှုပ်ရမယ်ဆိုရင်တင်တဲ့ကျွန်ုပ်ကအစင်သိမ့်မပြေတော့တရက်အစင်ပြင်းပြင်းမယ်တရက်အစင်ပြင်းပြင်းမယ်ကြာတော့သိမ့်အစင်မပြေဒီနှလုံးသားရှိတာတင်တဲ့ကျွန်ုပ်မှမဟုတ်ပဲခုနကကျွန်တော်ပြောတယ်ဖះကျင်တဲ့ဖို့သိမ့်ကြံစီတတ်ပါတယ်သိမ့်တွေးတတ်ပါတယ်ဆိုတာတင်တဲ့ကျွန်ုပ်မှမဟုတ်ပဲခရစ်တော်ရဲ့နှလုံးသားအာမင်ဒီနေ့တင်တဲ့ကျွန်ုပ်ထဲမှာအသက်ရှင်နေတဲ့ရှင်ပြန်ထမြောက်ရတဲ့အသက်နဲ့အထဲမှာရှင်ပင်းနေတဲ့ခရစ်တော်ရဲ့နှလုံးသားခုန်နေတဲ့အတွက်ကြောင့်သင်ရဲ့ကြောက်နှလုံးသားမဟုတ်အထက်ကအသားနှလုံးသားဒီခရစ်တော်ရဲ့နှလုံးသားကြောင့်သာလျှင်သင်ဖျားကျင်တဲ့ဖို့သင်ကြံတတ်တာဖြစ်တယ်။ဖျားကျင်တဲ့ဖို့ကိုသင်အထက်မှာဆန္ဒရှိတာဖြစ်တယ်။အဲလိုနေတာကသင်တဲ့ကျွန်ုပ်ကခရစ်တော်ကိုအခွင့်ပေးဖို့ပဲ။ခရစ်တော်အခွင့်ပေးရင်သူ့မှာဒီလောက် desire ရှိတယ်ဒီလောက် passion ရှိတယ်။ဖျားအလိုကျင်တ်သွားရင်အထက်မှာတောင်ပြည့်သွားတာ။ဘိုက်တောင်မစားတော့ဘူး။ဒီလောက်ထိဖြစ်တယ်။တင်တဲ့ကျွန်တော်တို့ထဲမှာအသက်ရှင်နေတဲ့ခရစ်တော်ကိုအထင်မသေးနဲ့တင်တဲ့ကျွန်တော်တို့ထဲမှာအသက်ရှင်နေတဲ့ခရစ်တော်ကဒီလောက်ထိကျွန်တော်တို့ကိုလှုပ်ပေးနိုင်တယ်ကျွန်တော်တို့စံနာရှိကျွန်တော်တို့ကစံနာမရှိရင်တော့ဘာလုပ်လို့မရကျွန်တော်တို့ဖျားဘက်ကိုမလှည့်တိုင်းရင်တော့ဘာမှလုပ်လို့မရဖျားအတင်းချက်လှုပ်ဖို့အစီအစဉ်လည်းမရှိတင်ကိုမြတ်တာနေပဲနေတိုင်းနေတိုင်းနားလဲလအောင်ဆွဲခေါ်ဖို့ပဲသူ့ဘက်ကအစီအစဉ်ရှိမှဖြစ်တယ်ဒီနေ့တင်တဲ့ကျွန်တော်စံနာတာရှိကြည့်ပါစံနာရှိကြည့်ကိုရောကျွန်တော်နှလုံးသားအလိုပြည့်စုံဖို့ထက်ကိုရောနှလုံးသားအလိုပြည့်စုံဖို့ကျွန်တော်စံနာရှိဒါမဲ့ကျွန်တော်မတက်နိုင်ကျွန်တော်ထဲမှာရှိတဲ့ခရစ်တော်တက်နိုင်တယ်ခုနကကျွန်တော်စံစာထဲမှာတွေ့ရတဲ့အတိုင်းခရစ်တော်ရဲ့နှလုံးသားကဒီလိုဖြစ်နေတာသူ့အဖရဲ့အလိုကိုဆောင်ရခြင်းသူ့အဖရဲ့အမှုပီးစီးခြင်းသူ့အဖရဲ့စိတ်ကျင့်တဲ့ခြင်းကသူ့ရဲ့စားစရာဖြစ်တယ်သင်တို့မသိတဲ့စားစရာဒီနေ့သင်တဲ့ကျွန်တော်လောကကိုပြန်ပြောလိုက်ပါမင်းတို့မသိတဲ့စားစရာငါမှရှိခရစ်တော်အားဖြင့်ရှိတယ်အဖရဲ့အလိုကိုဆောင်ရခြင်းဒီနေ့ကောင်းငင်မှာရှိတဲ့ဖခင်ရဲ့ဆန္ဒပြည့်စုံဖို့လုပ်ရခြင်းကလောကကနားမလည်တဲ့ကျွန်တော်ရဲ့စားစရာဖြစ်တယ်ဖခင်ရဲ့အမှုပီးစီးသွားဖို့ကကျွန်တော်ရဲ့စားစရာဖြစ်တယ်သင်စံနာရှိကြည့်ပါထဲမှာရှိတဲ့ခရစ်တော်ရဲ့တကူကိုရှော့မတော့ပါနဲ့သင်တကယ်လုံနိုင်လားလေခြေလန်းတလန်းစလန်းကြည့်နည်းနည်းအော်မစိုးဘူးပဲဖြစ်လာနောက်ထပ်တလန်းထက်လန်းအဲကြရင်အော်မစိုးဘူးပဲမစိုးဘူးပဲနေ့တိုင်းသင်လန်းသွားကြည့်အေးနောက်လန်းတယ်လို့မျိုးနှစ်300သင်လန်းကြည့်လိုက်ဖခင်သင်ကိုပြောမဲ့ရအများကြီးပဲရှိတယ်သင်နဲ့ကျွန်ုပ်နားမလည်သေးတဲ့အရာတွေအများကြီးရှိတယ်သင်နဲ့ကျွန်ုပ်ဖခင်သဘောကိုသိလာပြီလို့ထင်တဲ့အရာတွေဘာမှမဟုတ်သေးဘူးတကယ်တော့ကျွန်တော်တို့ကကျွန်တော်တို့နှုတ်ကပတ်တော်တွေအရန်စားရပြီးနော်ဖခင်เจ้าမှာနော်ဆရာတွေအများကြီးလာတယ်မဟုတ်ဘူးအများကြီးရှိသေးတယ်အများကြီးရှိသေးတယ်ဖခင်ကျွန်တော်တို့ကိုပြောလို့ရတဲ့အရာတွေတိုက်ရိုက်ပြောမယ့်အရာတွေအများကြီးရှိသေးတယ်ဒီနေ့ကျွန်တော်နှလုံးသားကိုပြင်ဆင်ဖို့ပဲလိုတယ်ဒီကျွန်တော်နှလုံးသားကိုပြင်ဆင်ဖို့ပဲလိုတယ်ခရစ်တော်ကိုအထင်မှရှိတဲ့ခရစ်တော်ကိုကျွန်တော်အခွင့်ပေးဖို့ပဲလိုတယ်ဒီနေ့ကျွန်တော်တို့နေတဲ့ဒီအချိန်ဒါဝိတ်နေတာတမဟောင်းဒါဝိတ်ကဘာကိုကြော်ပြီးမြင်လဲဆိုတော့ကျွန်တော်တို့အခုဒီမှာ praise and worship လုပ်နေတာကိုသူကြော်ပြီးမြင်ဖခင်နဲ့သူတွားလာခြင်းထဲမှာဖခင်ရဲ့စိတ်ကျင်တဲ့ခြင်းထဲမှာဖျားရဲ့စိတ်တော်နဲ့ထိတွေ့ခြင်းထဲမှာဖျားကျင်နေဖို့ရှာခြင်းထဲမှာသူဓမ္မဟောင်းမှနေပေမဲ့ဓမ္မသစ်မှာဒီနေ့ကျွန်တော်တို့ကိုးကွယ်တယ်လို့ကိုးကွယ်24နာရီတဲတော်ထိုးပြီးတော့မှဖျားကိုချီးမွမ်းတဲ့သခြင်းတွေနဲ့ကိုးကွယ်အခုကျွန်တော်တို့ကအဲ့အချိန်ကို now ကျွန်တော်တို့အတွက်ကဒါ now သူ့အတွက်ကဒါ future ဒါ wake up မှာဒါ future မဖြစ်သေးဘူးအဲ့လိုလုံးလို့လည်းမရဘူးဒါပေမဲ့ဖျားကျင်နေခြင်းထဲမှာဖျားနဲ့တွားလာခြင်းထဲမှာသူ့ရဲ့အချိန်ကနေသူ့ရဲ့ခက်ကနေကြော်ပြီးကျွန်တော်တို့ခက်ကိုသူကိုးကွယ်ကျွန်တော်တို့အခုခင်မှာဒီနေ့ဝิญဉ္ဇဉ်တော်နဲ့နေတယ်ကျွန်တော်တို့ကဘုရားနှုတ်ကပတ်တော်လည်းပေးထားတယ်ကျွန်တော်တို့ကတမန်တော်တွေထပ်တော်ကောင်းသေးတယ်တမန်တော်တွေတော့နှုတ်ကပတ်တော်မရှိသေးဘူးသူတို့ဝิญဉ္ဇဉ်တော်နဲ့ပဲသွားတယ်ဒီဓမ္မဟောင်းပဲရှိတော့ဓမ္မသစ်မှမရှိဘူးဓမ္မသစ်ကသူတို့ရေးမှကျွန်တော်တို့ဖတ်ကြတာလေကျွန်တော်တို့ကနှစ်ခုလုံးရှိတယ်ဝิญဉ္ဇဉ်တော်ရှိတယ်ကျွန်တော်တို့ကရှယ်ပဲကျွန်တော်အခုခင်မှာဘုရားကိုဒီတိုင်းပဲကိုးကွယ်ခြင်းပါတယ်ဆိုရင်နှလုံးသားနဲ့တိုးဝင်ကြည့်လိုက်မျက်မှောက်တော်ခံစားရတယ်ဒါဒါဝိတ်ရဲ့တစ်ချိန်ကသူကြော်ပြီးခံစားနေရရဲ့တင်တဲ့ကျွန်ုပ်တာစတန်နာရှိကြည့်ကျွန်တော်ရဲ့ future ဖြစ်တဲ့ထာဝရအတွက်ကျွန်တော်တို့ပြင်ဆင်လို့ရတယ်ကျွန်တော်ရဲ့ future ဖြစ်တဲ့တစ်ချိန်မှာခရစ်တော်နဲ့အတူစိုးစံမဲ့အရာတွေကျွန်တော်တို့ပြင်ဆင်လို့ရတယ်ကျွန်တော်တို့ဒီမှာရှိတာအသက်ကခဏလေးပါတကယ်တော့ဘာမှမဟုတ်ဘာမှမဟုတ်ကျွန်တော်အသက်ကဒီဟိုအခုဒီလူသက်သန်းဆိုတဲ့120ဆိုတဲ့နှစ်ကဖတ်ခနဲ့ဖျားရှေ့မှာရှင်လိုက်လို့ရှိရင်ကျွန်တော်တို့ကဖျားဟိုဆိုကျွန်တော်တို့ဖျားနေရာမှာနေကြည့်မယ်ဆိုလို့ရှိရင်ကောင်းငယ်ကမိုးဆက်တပေါက်ကြလာပြီးဖက်ခနဲ့ကြွားလာလေအဲ့လောက်ပဲရှိရကျွန်တော်တို့ဘုရားတသန်းနဲ့ perspective နဲ့ကျွန်တော်တို့ချိန်ထိုးကြည့်မယ်ဆိုလို့ရှိရင်ကျွန်တော်တို့ကဖျားကျွန်တော်တို့ကဖျားမိုးဆက်ပေါက်ကကျွန်တော်တို့ပေါ့နော်အဲ့လိုဆိုဖက်ခနဲ့ကြွားတဲ့ဟာလောက်ပဲရှိရ နှစ်120ဆိုတဲ့အချိန်ကဘာမှမဟုတ်ဘူးဘာမှမဟုတ်ဒါပေမဲ့ဖះကျွန်တော်တို့ဘာမှမဟုတ်တဲ့ကျွန်တော်တို့ဒီလောက်ချစ်တယ်ဘာမှမဟုတ်တဲ့ဒီကျွန်တော်တို့ခဏလေးနဲ့ပျောက်သွားမှာဒီနေ့ဒီနေ့တွေ့နှစ်ပြန်ရှိကြမှာရှိမှာမိကိုလိုပဲဖောက်ခနဲ့ပျောက်သွားတဲ့ကျွန်တော်တို့ကိုဖះဒီလောက်ပြင်ဆင်ထားတယ်ဖះဒီလောက်ချစ်တယ်ကျွန်တော်စဉ်းစားရင်ကျွန်တော်နားမလဲဖះမြတ်တော်ဖះမြတ်တော်ကိုတော့ယေရှုတင်ပါတယ်လို့ပြောဖို့ပဲကျွန်တော်ရှိရာဖြစ်တယ်ကျွန်တော်တကယ်နားမလဲဘာလို့များဘာမှမဟုတ်တဲ့ကျွန်တော်တို့ဘာမှမတတ်နိုင်တဲ့ကျွန်တော်တို့ခဏလေးနေရင်ပဲပျောက်သွားစရာအကြောင်းရှိတယ်ကျွန်တော်တို့ရှေ့မှာကျွန်တော်တို့ရှေ့မှာမိုးဆက်တပောက်ကြရဲဆိုဖတ်ခနဲ့ပျောက်သွားရင်ကျွန်တော်တို့ဘာမှတော့မသိလိုက်ဖရားရဲ့တက်တန်းနဲ့ကျွန်တော်တို့ရဲ့ဟာနဲ့အခုအရှင်နေတဲ့ဟာနဲ့ရှင်ကြည့်လိုက်ကျွန်တော်တို့တက်တန်းဆိုတာသူ့ရှေ့မှာဖတ်ခနဲ့ပျောက်သွားစရာအကြောင်းရှိတယ်အဲ့တော့ဒီလောက်ဆွဲခေါ်ပေးတယ်မှားလိုက်တဲ့ကျွန်တော်တို့ဖရားကတော့ကျွန်တော်တို့ကပြောင်းလဲတဲ့သူတွေလေဒီမှာပြောင်းပြောင်းပြီးလဲတာလေဒီမှာခဏနေဒီဘက်ကိုလဲလိုက်ခဏနေဟိုဘက်ကိုလဲလိုက်နေလေပြောင်းပြောင်းပြီးတော့ဟိုဘက်ရှေ့လဲလိုက်နောက်လဲလိုက်နော်ဘေးလဲလိုက်မပြောင်းလဲတဲ့သူတွေနော်ဟိုတကယ်အသက်တာပြောင်းလဲတာပေါ့ဒါပေမဲ့ဖရားချစ်နေတိုင်းမှာဆွဲခေါ်နေတိုင်းမှာဆွဲခေါ်ဘယ်တော့မှလက်မလျှော့တာဝရအတွက်ပြင်ဆင်ပေးအဲ့ကျွန်တော်တို့တွေးလာတာဝရဆိုတော့တစ်ခါမှမတွေးဘူးကျွန်တော်တို့စိတ်နှလုံးထဲမှာမကြံစီဘူးဒါပေမဲ့ဖရားကြံစီထားတယ်ဖရားပြင်ဆင်ထားတယ်ဒါကဒီဖရားရဲ့ဒီမြတ်တော်ကျွန်တော်ခံစားရတယ်ဖရားဘက်ကိုလှည့်ဖို့ဖရားရဲ့အလိုပြည့်စုံဖို့ပဲဖရားကျွန်တော်ရွေးဖို့ဆိုတာလွယ်ပါတယ်လွယ်ပါတယ်ထင်တဲ့လောက်တော့မခတ်ဘူးခတ်တော့ခတ်အောင်ပါပဲဒါပေမဲ့လှုပ်ကြည့်ပါတစ်နေ့တစ်လှမ်းတနေ့တလှန်သွားကြည့်ပါနောက်10နှစ်မှသင်ကြွားပါလိမ့်နောက်9နှစ်မှကြွားပါလိမ့်ဒီနေ့မသိတော့အခုဒီနေ့ဒီ message ကိုအားလုံးကျွန်တော်တို့တို့ကြာကျွန်တော်အပါဝင်ဒီအသက်တာထဲမှာပြန်ပြီးဆင်ခြင်ပြီးမှဖရားဘက်ကိုကျွန်တော်တို့လှဲ့မယ်ဖရားကျင့်တဲ့ဖို့ပဲကျွန်တော်တို့လုပ်မယ်ဖရားဘာမဲ့ဖြစ်ဖြစ်ဖရားကျင့်တဲ့ဖို့ငါမတက်နိုင်ပေမဲ့ဖရားကျင့်တဲ့ဖို့ဆိုနှလုံးသားပဲရှိကြည့်နောက်9နှစ်ကျွန်တော်တို့ပြန်တွေ့ရင်ကြွားသွားလိမ့်မယ်နောက်10နှစ်ပြန်တွေ့ရင်ကြွားသွားလိမ့်မယ်ခရစ်တော်မကြွားလာသေးလို့နောက်အနှစ်20ကျွန်တော်တို့ပြန်တွေ့ရင်กวาดไว้เลยကျွန်တော်ရဲ့အသက်တာတွေกวาดไว้เลยเอ้နောက်လို့ပဲဖះကျွန်တော်တို့ကိုပြောလိုက်မယ်กบ่าอู้มาပဲရှိသေးတယ်လူရဲ့จาชုံးခြင်းအစပဲရှိသေးတယ်ဟိုးဓာတ်ရေချံကအကြောင်းဖះပြောနေတယ်နှစ်300ตွာလာခြင်းတည်းမှာကျွန်တော်ရင်ခုန်တယ်ဖះဘက်ကိုလှည့်ရခြင်းအတွက်ကျွန်တော်ရင်ခုန်တယ်ဒီနေ့ဒီလောကထဲမှာနေတဲ့တဲမှာကျွန်တော်တို့လိုချင်တဲ့အရာတွေကျွန်တော်တို့တတ်မှတ်တဲ့အရာကျွန်တော်တို့အုံနောက်ကတွေးတဲ့အရာဘာမှမဟုတ်တဲ့အရာတွေကျွန်တော်တို့ကတွေးကျွန်တော်တို့တကယ်ဘာမှမဟုတ်တဲ့အရာပုံမှာကျွန်တော်တို့ကြောက်ဒီလိုပဲကျွန်တော်တို့သွားတာဒါကြောင့်ကျွန်တော်တို့လိုချင်တဲ့ဆန္ဒကိုကျွန်တော်တို့ပြည့်စုံအောင်လိုက်လေလေလိုက်လေလေရင်ခွင်ထဲမှာဟာတာတာဟာတာတာဟာတာတာနဲ့ပင်မန်းလေပင်မန်းလေပင်မန်းလေဒီနေ့ဩစတြေးလျမှာ depression ဖြစ်နေတာ 6.3% ခိုင်နှုန်းနဲ့ခုနကကျွန်တော်ဖတ်ပြီး anxiety နဲ့သွားနေတာ 25% ခိုင်နှုန်းနဲ့သူတို့တောက်နေတဲ့ဆေးတွေက truck ကားနဲ့ဆိုတန်ချိန်လိုက်ရှိမယ်ကျွန်တော်မျက်လုံးနဲ့မြင်ကြည့်တာတနေ့တနေ့တောက်နေရတဲ့ဆေးတွေတစ်နှစ်တောက်နေရတဲ့ဆေးတွေဒီနေ့ကျွန်တော်တို့အแทမမရှိပါကျွန်တော်တို့အဲထဲမှာကျွန်တော်ရဲ့အလိုပြည့်စုံခြင်းမရှိဘူး။တင်စ조사ပြီးရှာ조사ပြီးရှာမရှိဘူး။ကျွန်တော်အပြင်တနည်းအားဖြင့်ဘုရားစီမှာပဲရှိတယ်။အေးဘုရားကျွန်တော်တို့အဲထဲမှာလာနေတဲ့အခါကျမှကျွန်တော်တို့နှလုံးသားပြည့်စုံတာဖြစ်တယ်။နှလုံးသားစိတ်နှလုံးကောင်းစားတာဖြစ်တယ်။စိတ်နှလုံးကောင်းစားခြင်းနဲ့မှတင်အရာရာမှာကောင်းစားဖို့ကြောင့်ရှိတယ်။တင်ဘုရားကျင့်တဲ့ဖို့အတွက်တင် focus လုပ်ဘုရားတင်ကိုမျက်နာမငယ်စေပါဘူး။မငယ်စေဘူး။တင်ကိုကြမ်းမာခြင်းဘုရားမပေးပဲမနေပါဘူး။ပေးပါတယ်။ပေးပါတယ်။ဒါပေမဲ့ကျွန်တော် focus လုပ်တဲ့အရာတော့ကျွန်တော်မှန်မိုးလို့ရတယ်။ဒီထဲမှာထာဝရနဲ့ရှင်တဲ့အကျိုးတည်းဘုရားကျွန်တော်တို့ကိုကြံစီထားတယ်။ထာဝရနဲ့ရှင်တဲ့အကျိုးတည်းကျွန်တော်မတွေးထားဒီနေ့ကျွန်တော်ခွန်အားယူရတဲ့ဂျမိုက်တစ်ခုရှိရ I'm wonderfully and fearfully made ဆိုတာ။ဒါမှလို့တော့ကျွန်တော်ဘယ်လိုပြောလဲ။ကျွန်တော်တို့ဒီအံ့ဩပွေသောလက္ခဏာကြောက်ရွံ့ပွေသောလက္ခဏာနဲ့နော်ပြည့်စုံတဲ့အတွက်ကြောင့်ဘုရားကိုချီးမွမ်းပါမယ်ဆိုတဲ့စာလံတစ်ခုရှိတယ်။ဟုတ်ပါတယ်။ယုံကြည်သူက new creation ပါ။အံ့ဩပွေကောင်းတယ်။ယုံကြည်သူကိုကြည့်လိုက်အံ့ဩစရာကောင်းတယ်။ယုံကြည်သူကြီးလိုက်ရင်ကြောက်เสียရကောင်းတယ်။သင်အရန်ဖះနဲ့မွေ့လျော်နိုင်လို့တော့သင်ဝိညာဉ်တကိုးတွေပြည့်လွန်လို့ဆိုတာထက်ဖះကိုယ်တိုင်သင်အထဲမှာမောင်းနှင်လို့ရတဲ့တခုဒီတော့လောကဒီမှာရှိတဲ့အဖန်စင်းခံအားလုံးထဲမှာတခုဒီတော့အရာဖြစ်လို့သင်က wonderfully and fearfully made ဖြစ်တာဖြစ်တယ်။ဘယ်တဲမှာမှဖះနေလို့မရဘယ်တဲမှာမှဖះကိုယ်တိုင်မောင်းနှင်လို့မရသင်နဲ့ကျွန်တော်လူတဲမှာပဲဖះဒီဇိုင်းဒီအတိုင်းဆွဲထားတယ်သူကိုယ်တိုင်ဝင်မယ်သူကိုယ်တိုင်သူ့ရဲ့အသက်နဲ့စီစဉ်ပေးမယ်သူ့ရဲ့အသက်နဲ့ဖြည့်ပေးမယ်သူကိုယ်တိုင်အလုပ်လုပ်ချင်တယ်ဒါကြောင့်သင်က wonderfully and fearfully made ဖြစ်ဒါကြောင့်ဖះကိုချီးမွမ်းတာဖြစ်သင်တင်မှာဘာတွေရှိလို့သင်ဘလောက်တော်လို့သင်ဘလောက်ဖះနဲ့သွားလာတက်လို့သင်က wonderfully fearfully made ဖြစ်ပြီးတော့တော့သင်ကိုလူတွေကတွေ့ရင်ကြောက်သွားတာရှိန်သွားတာဒါဟုတ်ပြောနေတာမဟုတ်ကျွန်တော်အဲ့လိုပဲထင်တယ်ဒါပေမဲ့ဖះကျွန်တော်စကားပြောမဟုတ်ငါသား you are wonderfully and fearfully made because I can operate in youThis is only, you are the only kind that I can go in there. ဘယ်အရာထဲမှာမှတရိစံထဲမှာဖျားသွားနေလို့မရဘူး။ကောင်းကင်တမန်ထဲမှာဖျားသွားနေလို့မရဘူး။ လက်ခံတယ်ကျွန်တော်တို့ထဲမှာပဲလာနေလို့ရတယ်သူကိုယ်တိုင်မောင်းနေလို့ရဖះကိုယ်တိုင်မောင်းနေတာအံ့ဩစရာကြီးဖះကိုယ်တိုင်မောင်းနေတာကြောက်စရာကြီးကြည်လိုက်လို့ရှင့်ဒါကြောင့်သင်တယ်ကျွန်တော်ကဖះကိုချီးမွမ်းစရာအကြောင်းရှိတာဖြစ်တယ်ကျွန်တော်ဖះအလိုကိုပြည့်စုံခြင်းဖះရဲ့ပြင်ဆင်ခြင်းကျွန်တော်ဒီအကြောင်းအရာလည်းပြောရကျွန်တော်ညီကုန်းချုပ်ခြင်းလေကျွန်တော်တို့ခွန်အားယူတဲ့အရာတခုရှိတယ်အဲ့ဒါကဘာလဲဆိုတော့အာဣသရေလလူမျိုးတွေအေဂုတ်ပြည်ကနေထွက်လာတာပေါ့နော်ထွက်လာပြီးတော်ထဲမှာအနှစ်40တော်လေတာပေါ့နော်တော်လေတဲ့အခါမှာသူတို့ရဲ့အင်ဂျီကမဆုတ်ဘူးပေါ့ခြေဖနက်မပြတ်ဘူးပေါ့နော်အလွယ်ပြောမယ်ဆိုလို့ရှိရင်နှစ်40လုံးဘယ်မှာကျွန်တော်တို့ကခွန်အားယူလဲဆိုတော့ဖခင်ရဲ့မျက်မှောက်ရှိနေခြင်းတည်းမှာအင်ဂျီတောင်မနွမ်းဝါဘူးဖနက်တောင်မဆုတ်သွားဘူးအဲ့ဒါကိုကျွန်တော်တို့ခွန်အားယူတယ်ကျွန်တော်အဲ့ဒါကိုခွန်အားယူသလိုအဲ့ဒီကြမ်းပိုက်ဖတ်တိုင်းကျွန်တော်ကြောက်တယ်ဘာလို့ကြောက်လဲသိလားအနှစ်40လုံးအင်ဂျီတထဲတဲ့ဖနက်တရံနဲ့ဝက်ကဆိုတော့တော်တော်ဂွာဒီဂွာကြနိုင်တဲ့ကိစ္စသင်စဉ်းစားကြည့်သင်ဟိုဒီနေ့အင်ဂျီဒီနေ့ဝတ်လာတဲ့အင်ဂျီပဲသင်နောက်ထပ်အနှစ်40ဝတ်ရမယ်။ကဲဒီနေ့ဝတ်လာတဲ့ဖက်နှက်ပဲနောက်ထပ်အနှစ်40ဝတ်ရမယ်။ဘယ်နဲ့လုံးမလဲအဲ့ဒါတော့ခွာကြရအောင်နော်။သင်ပြောမယ်ထင်လား။တော်တော်မလွယ်တဲ့ကိစ္စလို့ကျွန်တော်အဲ့ဒါကိုစဉ်းစားနေကျွန်တော်အဲ့ဒါကိုအဲ့လိုစဉ်းစားမိတယ်။တော်တော်မလွယ်တဲ့ကိစ္စအဲ့ဒါအဲ့မှာပိုဆိုးတာပောက်တက်ကြရဝတ်လာမရင်သေပြီ။အဲ့ထွက်လာတဲ့နေ့မှဟိုအပေါ်ကဆွကျဲအောက်ကပစိုးကွင်းတိုင်းနဲ့ဆိုအဲ့လစ်ပြီပဲအဲ့လစ်ပြီနော်ကျွန်တော်တို့ရဲ့နော်ကျွန်တော်တို့ရဲ့ချဲ့ရတဲ့ခရင်အမျိုးသားတွေအိမ်မှာနေသလိုပဲထွက်လာလို့ရှိရင်တော့အဲ့ဒါတော့ပြီအနှစ်40လုံးအဲ့ပုံနဲ့သွားတော့ပဲနော်ရန်ဗမာပြည်ကစင်ကျဲဖနက်နဲ့ထွက်လာတယ်ဆိုအဲ့စင်ကျဲဖနက်နဲ့အနှစ်40လိမ့်ပြီတော့ပဲအဲ့ဒါကျွန်တော်အဲ့ဒါကိုတွေးပြီးတော့ကျွန်တော်ကြောက်တယ်နော်သူများကခွန်အားရကျွန်တော်ကကြောက်ဟာဒုက္ခပဲဖះမျက်မှောက်ထဲမှာတော့ဟုတ်တာပေါ့ဒါပေမဲ့ပောက်ကြရဆိုအဲ့တဲ့မှာမှပူဆိုးတာဒီနေ့ဆိုကျွန်တော်တရားဟောရမယ်ဆိုကျွန်တော်အဖေကုတ်အင်ဂျီတွေပါယူထက်လာကားလေးလည်းဝင်မယ်လို့ရောပစည်းတရားတည်ရအောင်မယ်ဟိုဒီနေ့ Sunday School ကလေးတွေကျွေးဖို့အတွက်ဆိုတော့တည်လာအဲ့ဆိုတခါတည်အင်ကနေတခါဝင်ကားလေးတခါထည့်နော်ပြီးတော့ဘာဖြစ်လဲဆိုတော့အဲ့လိုဆိုတော့ကျွန်တော်ခြေညက်ဖက်နှက်နဲ့တည်တာလေဟိုဘက်သွားလိုက်ဒီဘက်သွားလိုက်ဟိုဘက်သွားလိုက်ဒီဘက်သွားလိုက်တည်လိုက်ထည့်လိုက်တည်လိုက်ထည့်လိုက်ပြန်လေကျွန်တော်အမြဲတမ်းဖြစ်တတ်တဲ့အရာရှိတယ်အဲ့ချိန်ညက်ဖက်နှက်နဲ့ပဲအိမ်နေရင်ချိန်ညက်ဖက်နှက်နဲ့ပဲเนาะအဲ့ဒါကျွန်တော်ကားပေါ်မောင်းမျိုးကားပေါ်တက်ပြီးတော့မောင်းလာအဲ့လိုလားသင်မြင်ကြည့်ရဒီနေ့ကျွန်တော်တရားလာဟောတယ်အပေါ်မှာကတော့စမတ်ကြကြဝတ်လာပြီးအောက်မှာအိမ်နေရင်ချိန်ညက်ဖက်နှက်နဲ့ဆိုရင်သေပြီစရာအဲ့ဒါကိုမှအနှစ်40မြင်ကြည့်လိုက်ရင်အဲ့ပုံနဲ့ပြန်ပြောင်းလို့လေမရတော့ဘူးသွားပြီ already too late သွားတော့အဲ့ချိန်ညက်ဖက်နှက်နဲ့ပဲသွားတော့ဟိုမှာကင်မရာလည်းရိုက်နေသေးတယ်သွားပြီးတတလုံးအဲ့ဒီတိုင်းပဲမှတ်တမ်းလည်းတင်အဲကြောင့်ကျွန်တော်ချစ်ချင်းဖနက်ကိုတတိတရချစ်ချင်းသွားယူပြီးတော့ဒီဖနက်ကိုကျွန်တော်ချစ်ချင်းဝတ်တယ်ဟုတ်လားကျွန်တော်ပြောချင်တာတခါတလေကျွန်တော်တို့ကတပိုင်းတော့ပြင်ဆင်ခဲ့တယ်ဖခင်နဲ့အတူသွားလာတယ်ပြင်ဆင်ခြင်းတဲမှာကျန်တဲ့တပိုင်းကိုကျွန်တော်တို့ပြင်ဆင်မခံဘူးအပေါ်မှာတော့စမတ်ကြကြနဲ့အောက်မှာကတော့ဟိုအတွင်းကန်ပေါင်းပြီးလေးနေတည်ရမလားအဲ့လိုမျိုးအနှစ်40ပတ်ပြီဆိုလို့ရှိရင်တော့အဲ့ဒါရွာလဲပြီပဲဖခင်ရဲ့ပြင်ဆင်ခြင်းတဲမှာကျွန်တော်တို့အဆုံးတန်ခံဖို့ဖြစ်တယ်ဘယ်ရောက်ဖះချိန်ထိုးပြနေလဲဆိုတော့ထာဝရကာလတဲ့ဝင်သွားလို့ရှိရင်တင့်ကိုဖះတိဆောက်ထားတဲ့အတိုင်းပဲတင်ဝင်သွားမှာအဲ့ကြမှာတင်ထပ်ပြီးတော့ဖြည့်ပေးခြင်းနဲ့အဲ့အဲ့ကြမှာတင်ထပ်ပြီးဖះရဲ့တံတန်းနဲ့တူခြင်းတွေဘာတွေမလုံနဲ့တော့ too late you only have one chance တင်ဒီဘဝပဲဒီ chance တစ်ခုပဲရမှာဖြစ်တယ်ဒီ chance ထဲမှာတင်အပြင်ခံလို့ရှိရင်ထာဝရလည်းဝင်သွားလို့ရှိရင်စမတ်ကြကြလေးဝင်သွားအဲ့အဲ့အတိုင်းပဲတစ်သက်လုံးစမတ်ကြကြလေးနေတော့မှာထာဝရအထိနေမှာအနှစ်40မဟုတ်ဒီတဲမှာဖះအပြင်းနေတချို့ဟာတွေတော့အပြင်းခံလိုက်တယ်အပေါ်ပိုင်းကတော့ရှယ်ပဲအောက်မှာကတော့အတွင်းကမောင်းပြီးလေးနေနော်ပြီးတော့အောက်မှာဟိုကျိုးကျိုးအိမ်နေရင်ဖက်နှက်လေးနေဆိုလို့ရှင်တော့ထာဝရကာလာတဲ့အဲ့တိုင်းပဲဝင်သွားမှာအဲ့တိုင်းပဲဝင်သွားမှာဖြစ်တယ်ထပ်ပြင်းလို့မရတော့ထာဝရကာလာတဲ့ရောက်မှာအားလုံးစမှုအားလုံးပြတ်မှာချက်ချင်းကြီးအပေါ်ရောက်တာနဲ့ကောင်းငင်တမန်ကဲ့သို့ဖះရဲ့တန်ရှင်းခြင်းကဲ့သို့သင်လည်းတန်ရှင်းပြီးဖះရဲ့ character နဲ့အားလုံးတူလိုက်မယ်လို့ကျွန်တော်တော့မတင်ဘူးအဲ့လိုဆိုလို့ရှိရင်ကျွန်တော်ဘာလို့အသက်ရှင်တော့မှလဲပင်ပန်းကပင်ပန်းနဲ့တေဝရမကောင်းသေးရတခါလေဖခင်ရှိမှရောက်သွားမကောင်းလားဒါကြောင့်ကျွန်တော်တို့ကဲတင်ခြင်းရပြီတဲ့အခါမှာဖခင်ကပြင်ဆင်နေတာဖြစ်တယ်ဖခင်အလိုရဘက်ကိုသင်လှည့်ပါဖခင်အလိုဘက်ကိုသင်လှည့်ပါကျွန်တော်ပြောတဲ့ဥပမာသင်မျက်လုံးနဲ့မြင်မယ်ထင်ပါတယ်နော်အဲ့ဒါမမြင်ဘဲနဲ့ကျွန်တော်ဘောင်မီထုံနဲ့ချိန်ညပနဲ့အဘွားကိုဝင်းကြီးနဲ့ပဲနော်မြင်ပြီးတော့ဆိုလို့ရှိရင်တော့လဲအဲ့လိုလဲမတတ်နိုင်ဘူးဒါပေမဲ့တခုမှတ်မိသွားလဲမစိုးဘူးပေါ့နော်အဲ့လိုပဲခံယူရမှာပေါ့နော်အဲ့တော့ဟိုထာဝရအတွက်ဖခင်အခုချိန်မှာပြင်နေတယ်။ဒီနေ့ကျွန်တော်အပြင်ခံရအောင်။ဒီနေ့ကျွန်တော်ဖခင်ဘက်ကိုလှည့်အောင်ဖခင်ကျင့်တ်ဖို့ကျွန်တော်လုပ်ရအောင်။ဆန္ဒရှိအောင်တစ်တစ်ချက်ဆန္ဒရှိအောင်။ဆန္ဒရှိတဲ့ပုံမှာဖခင်လုပ်ပါတယ်။ကျွန်တော်မတက်နိုင်တာသူသိပါတယ်။ကျွန်တော်ဖခင်အလိုကိုမရှာဘူးဆိုအထက်မှာကြောက်နှလုံးသားအယံမှခောက်ရင်တောင်းမြည်မယ်ဆိုတာဖခင်သိပါတယ်။ဒါမဲ့သူလုပ်ပေးနေတာ။သူလုပ်ပေးနေတဲ့နေ့တိုင်းသူရှင်ပေးမယ်။ နေတိုင်းသူပဲသူပဲအထက်ကနေမြစ်တာလေဆွဲခေါ်ပေးမယ်သူ့ရဲ့အကြံစီကိုနားမလဲတဲ့ကျွန်တော်တို့ပြောပြဖြည်းဖြည်းချင်းစီဖြည်းဖြည်းချင်းစီဖြည်းဖြည်းချင်းစီပြောပြငါအကြံစီကမင်းအကြံစီတာဘာလို့ကောင်းတာလဲသိလားပြောပြဒီနေ့သင်မင်းအချိုးနှဲဖို့မဟုတ်မင်းမျောလင်းတဲ့အချိုးမင်းလို့ပြောတဲ့အခါမှာလဲသင်လို့ပြောတဲ့အခါမှာလဲအခုသင်မျောလင်းနေတဲ့အချိုးတော့မဟုတ်ထာဝရမှာခုနကပြောတဲ့မျောလင်းနေတဲ့အချိုးရဖို့အတွက်သူကြံစီထားတဲ့ချက်သူသိတယ်ဘုရားပြောနေတိုင်းပြောနေတိုင်းပြောမနဲ့မိုးလင်းလာတခါပြောသူ့ဘာမလှဲတဲ့ကျွန်တော်ကိုတခါပြောသူ့ဘာမလှဲတဲ့ကျွန်တော်ကိုတခါပြောနေတိုင်းပြောနေတိုင်းပြောသူ့ရဲ့မြစ်တာလူကိုဆွဲတတ်တဲ့မြစ်တာကျွန်တော်တို့ဆွဲဆွဲဆွဲဆွဲဆွဲနည်းနည်းလေးအဆင်ပြေလာနည်းနည်းလေးဟုတ်ခေလာကျွန်တော်တို့ကထင်ဟာငါအကုန်လုံးသိပြီဘုရားနဲ့ပတ်သက်ငါဟုတ်ပြီထင်မှန်တော့မဟုတ်အေးနောက်နဲ့ရှင်လိုက်ကျွန်တော်တို့ကဘာမှမဟုတ်စာလုံးရေးစပဲရှိသေးအဲ့လိုမျိုးတလွဲပေါ့နော်တလွဲစပိန်မကောင်းနဲ့ကျွန်တော်တို့ဒီနေ့ဘုရားကဆွဲခေါ်ဆွဲခေါ်ဆွဲခေါ်သူ့မြစ်တာပါပဲတကယ်တော့ဘုရားရဲ့မြစ်တာပါပဲသူ့ရဲ့မြစ်တာတသက်ပဲဖြစ်တယ်ဒီနေ့ကျွန်တော်အပြင်ခံရအောင်ဘယ်တော့မှ never too late ဒီနေ့ဘုရားရဲ့ဘုရားဘက်ကိုဘုရားချစ်နှက်ဖို့ဆိုတဲ့အရာကိုကျွန်တော်ဆုံးဖြတ်ချက်ချပြီးတော့ကျွန်တော်ဘယ်မှာပဲလှုပ်လှုပ်အလုပ်ထဲမှာလည်းဘုရားချစ်နှက်ဖို့ဘုရားကျောင်းမှာလည်းဘုရားချစ်နှက်ဖို့ကိုယ်ွယ်ခြင်းကလည်းဘုရားချစ်နှက်ဖို့ကျွန်တော်ရဲ့ bank account တွေလည်းဘုရားချစ်နှက်ဖို့လှုပ်ပါ let's be practical ဒီနေ့ let's be real ကျွန်တော်ရဲ့ bank account တွေလည်းဘုရားချစ်နှက်ဖို့အကြောင်းဖြစ်စရာအကြောင်းရှိတယ်ကျွန်တော်တို့တခါတလေရှိတတ်တယ်ကျွန်တော်တို့အားလုံးဖျားကျင်တဲ့ဖို့ဘဲအကောင်တော့မပါဘဲအကောင်တော့ငါကျင်တဲ့ဖို့အဲ့လိုလဲမဖြစ်သေးဘူးအားလုံးဖျားကျင်တဲ့ဖို့ပြောင်းကြည့်ပါအဲ့ perspective ကိုပြောင်းလိုက်ပါအဲ့ perspective ကိုပြောင်းလိုက်ပါသင်အရာရာမှာကောင်းစားပါလိမ့်မယ်သင်စိတ်နှလုံးတကယ်ကျင်တဲ့ဖျားကျင်တဲ့ရင်သင်ကျင်တတ်တယ်ဒီနေ့ပြန်အိမ်ပြန်လို့အားလုံးမေ့သွားပြီးတော့ဟိုခုနကပြောတဲ့အဲ့ဘောင်းမီတိုနဲ့ကိစ္စပဲတတိယလည်းဖျားကျင်တဲ့ရင်သင်အော်တိုကျင်တတ်တယ်ဒါပဲကျွန်တော်ထက်ခါဒီနေ့ပြောနေဘုရားကျင့်တဲ့အသင်အလိုလိုကျင့်တဲ့သင်ကျင့်တတ်ဖို့သင်ရှာရင်သင်မကျင့်တတ်ဘူးသင်မကျင့်တတ်ဘူးသင်ကျင့်တတ်တယ်လို့ထင်လဲခဏပဲသင်မကျင့်တတ်ဘုရားကျင့်တဲ့ဖို့ကိုသင်ဦးစားပေးလိုက်ပါကျမ်းစာကပြောတယ်စိတ်နှလုံးကောင်းစားလိုက်မယ်စိတ်နှလုံးကောင်းစားခြင်းထဲမှာသင်အရာရာကောင်းစားခြင်းနဲ့ကျမ်းမာခြင်းထဲမှာရှိမှာဖြစ်တယ်ရောက်ချစ်စီတိုင်းပေါ်မှာဘုရားသခင်နှုတ်ကပတ်တော်နဲ့စကားပြောပါစေ